Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ရဲ2022ခုနှစ်နိုဝင်ဘာလ17ရက်နေ့တောက်ချန်နေ့မနေ့ကင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ3248လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ဒီမှာတင်ကြီးထိုက်ပါဒီမနေ့ကင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးတော့မှာပါသတင်းတွေမှာတဲမှာဆိုလို့ရှိရင်ကမ်ဘောဒီးယားမှာကျင်းပမဲ့ US ASEAN ထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ကမြန်မာအရေးထက်သွင်းဆွေးနွေးတော့ဖို့ရှိနေပါတယ်ဒါအပြင်အင်ဒိုနီးရှားမှာကျင်းပမဲ့ G20 ထိပ်သီးအစည်းအဝေးမှာလည်းတရုတ်သမ္မတရှီချင်းဖြင့်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်G20 အစည်းအဝေးကတော့ရုရှားသမ္မတဗလာဒီမာပူတင်တက်ရောက်မှာမဟုတ်ပါဘူး။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကထိတ်တန့်သတင်းတွေကိုတင်ပြပေးပါဦးခင်ဗျာ
။ကောင်းပါပြီရှင်။ယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်တွေထပ်ပြီးကူညီကြဖို့အစင်ခန်းစာတစ်တဆောင်ကတိုက်တွန်းထားပါတယ်
။ The Russian Air Force retains a huge amount of potential firepower. It's just not being
ကြားခင်မှာအပြည့်အစုံတင်ပြပေးမှာဖြစ်ပါတယ်ရှင်။ဒီနောက်မှာတော့ရာသီဥတုနဲ့ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေအတွေ့ဖွံ့ဖြိုးဆဲတရုတ်နိုင်ငံဘက်ကအကုန်အကျပ်ခံဖို့တိုက်တွန်းနေကြတဲ့အကြောင်းအပြင်တထုံမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုစတဲ့သတင်းဆောင်မတွေကိုလည်းနှာစင်ချရဖို့ရှိပါတယ်။နောက်ပိုင်းမှာတော့မြမရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရေဆုံးတော့နောက်ဆုံးရသတင်းတွေကိုကိုစုံမိုးကျော်နဲ့ဒေါခင်မြတ်သက်တို့ကပြောပြပေးကြပါအောင်ရှင်။
ယူကရိန်းတောင်ပိုင်းရုရှားတွေသိမ်းပိုက်ထားတဲ့ရှင်ဇိုရီမြို့ကိုပြန်လည်သိမ်းပိုက်လိုက်နိုင်ကြောင်းယူကရိန်းတာဝန်ရှိသူတွေကကြားသာပရင်းနေမှာပြောဆိုပါတယ်။ဒီမြို့ဟာရုရှားသိမ်းပိုက်ထားတဲ့မိုက်ကိုလီဗာဒေသတွေကနောက်ဆုံးကြံရှိနေတဲ့မြို့ဖြစ်ပြီးအရေးပါတဲ့ခါဆန်မြို့ကိုဆက်လက်ချီတက်ဖို့မဟာဗျူဟာကြားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာရှင်ဇိုရီမြို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးဆိုပြီးစစ်သားတွေကအော်ဟစ်ကြွေးကြော်နေပြီးပြည်သူတွေကလက်ခုပ်တီးကြိုဆိုကြတယ်လို့ရိုက်တာသတင်းဌာနကပြောဆိုပါတယ်။ဒီဗီဒီယိုကိုယူကရိန်းအမျိုးသားရုံးမြင့်တန်ကြားကလည်းပြသခဲ့သလိုလူမှုကွန်ရက်ဆာမျက်နှာတွေမှာလည်းပေါ်ပြခဲ့ပြီးဗီဒီယိုတွေကနေရာဟာမှန်ကန်ကြောင်းရိုက်တာသတင်းဌာနကအတည်ပြုပါတယ်။ဒါပေမဲ့ဒီဗီဒီယိုမှာရက်ဆွဲရေးထိုးထားခြင်းတော့မရှိပါဘူး။ဗုဒ္ဓဟူးနေ့ကတော့ရုရှားတပ်တွေခါဆန်ကိုပြန်လည်ဆုတ်ခွာဖို့ခါဆန်ကနေပြန်လည်ဆုတ်ခွာဖို့ရုရှားကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းယူကရိန်းတာဝန်ရှိသူတွေကတော့ရုရှားတပ်တွေအပြည့်အဝပြန်လည်ဆုတ်ခွာမယ်ဆိုတာကိုတန်လျာရှိနေပြီးရုရှားဘက်ကထောင်ချောက်စင်တာမျိုးဖြစ်မှာကိုသတိထားနေကြပါတယ်။ခါဆန်မျိုးကနေရုရှားတပ်တွေပြန်လည်ဆုတ်ခွာရတာဟာရုရှားသမ္မတဗလာဒီမာပူတင်အတွက်အဓိကကြတဲ့ဆုံးရှုံးမှုဖြစ်နိုင်ပေမဲ့ယူကရိန်းနဲ့ဆွေးနွေးညှိနှိုင်းမှုအထိတွန်းအားဖြစ်နိုင်မလားဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုကြပါတယ်ခင်ဗျာ။
နိုင်ငံ20ကခေါင်းဆောင်တွေကိုယ်တိုင်တက်ရောက်လို့ရှိတဲ့ G20 ထိပ်သီးအစည်းအဝေးကိုနိုဝင်ဘာ15ရက်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပတဲ့အခါမှာရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်လာရောက်ဖို့မရှိပါဘူး။ရုရှားကနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကတော့အစည်းအဝေးကိုတက်ရောက်မယ်လို့အင်ဒိုနီးရှားရေးချောင်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးဌာနပြောခွင့်ရဂျိုဒီမဟာဒီကပြောပါတယ်။သမ္မတပူတင်ဟာအစည်းအဝေးကိုအွန်လိုင်းကနေတက်ကောင်းတက်မယ်လို့လည်းပြောပါတယ်။ယူကရိန်းပေါ်မှာကျူးကျော်စစ်ဆင်နွှဲနေချိန်မှာရုရှားသမ္မတကိုအစည်းအဝေးမဖိတ်ဖို့အတွက်အနောက်နိုင်ငံတွေကဖိအားပေးတာခံရတဲ့အင်ဒိုနီးရှားအတွက်သမ္မတပူတင်အွန်လိုင်းကပဲတက်မဲ့အစည်းအဝေးကပိုပြီးကောင်းတယ်လို့ဖြစ်နေပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့ဖိအားပေးတာတွေကိုကြံ့ကြံ့ခံခဲ့တယ်လို့ G20 အဖွဲ့ဝင်မဟုတ်တဲ့ယူကရိန်းနိုင်ငံကသမ္မတဗလိုဒီမီယာဇီလန်စကီကိုပါအစည်းအဝေးတက်ဖို့အတွက်ဖိတ်ကြားခဲ့တာဖြစ်ပါတယ်။ယူကရိန်းသမ္မတတေချာပေါ့အစည်းအဝေးကိုတက်မှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံဆိုင်ရာယူကရိန်းသမ္မတကြီးဗာဆာဟာမနန်က VOA ကိုပြောပါတယ်ဒါပေမဲ့လူကိုရိုင်လန်အွန်လိုင်းကတက်ရောက်မှာလားဆိုတာအတိမပြုသေးပါဘူးနိုဝင်ဘာ10ရက်ကနေ13ရက်အတွင်းကမ္ဘောဒီးယားနိုင်ငံဖနွန်ပင်းကအာဆီယံထိပ်သီးအစည်းအဝေးကိုလည်းရုရှားနိုင်ငံခြားရေးဝန်ကြီးလက်ဖရော့ဖ်တက်ရောက်မှာဖြစ်တယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမစ်ထရိုကူလီဘာလည်းတက်ရောက်ဖို့ရှိနေပါတယ်
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဟာလာမယ့်တနင်္လာနေ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမယ့်စီးပွားရေးအင်အားကြီးနိုင်ငံ20 G20 အဖွဲ့အစည်းအဝေးမှာတခြားတွေ့ဆုံမှုစီစဉ်ထားပါတယ်
။ This is the first time that President Biden and President Xi will have
ဒါဟာသမ္မတဘိုင်ဒန်တာဝန်ယူပြီးနောက်ပိုင်းပထမဆုံးအချိန်လူချင်းတွေ့ဆုံမှာဖြစ်ပါတယ်လို့ အိမ်မြူတော်အမျိုးသားလူညွန်ရေးအကြံပေး Jake Sullivan ကသတင်းတောက်တွေကိုပြောဆိုလိုက်တာပါခေါင်းဆောင်တို့တွေ့ဆုံတဲ့အခါနှစ်နိုင်ငံအကြားပုံမနဲ့ရှိုင်းတဲ့ဆက်သွယ်ရေးလမ်းကြောင်းကိုဆက်လက်ထားရှိဖို့တာဝန်ယူမှုရှိတဲ့ပြိုင်ဆိုင်မှုဖြစ်ဖို့နဲ့အကျိုးစီးပွားတူညီတဲ့နေရာတွေမှာအတူတကွပူးဆွဲလှုပ်ဆောင်ဖို့ဆိုတဲ့အချက်တွေကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့အိမ်မြူတော်ကပြောဆိုပါတယ်သမ္မတဘိုင်ဒန်အနေနဲ့တရုတ်နိုင်ငံထိုင်ဝမ်ရေလက်ချာတရုတ်ကထိုင်ဝမ်ရေလက်ချာငြိမ်းချမ်းရေးနဲ့တည်ငြိမ်ချေချောက်နေတဲ့ကိစ္စအပါအဝင်လူ့အခွင့်အရေးချုပ်ဖောက်မှုကိစ္စဒါ့အပြင်အမေရိကန်နဲ့မဟာမိတ်တွေဆွေးနွေးနေတဲ့တရုတ်ရဲ့အန္တရာယ်ရှိတဲ့စီးပွားရေးဆိုင်ရာကျင့်သုံးမှုတွေကိုလည်းဆွေးနွေးဖို့ရှိတယ်လို့အမေရိကန်အစိုးရအကြီးတန်းအရာရှိတွေကသတင်းတောက်တွေကိုပြောဆိုပါတယ်။ဘာလီကျွန်းမှာတရုတ်သမ္မတနဲ့တွေ့ဆုံမဲ့အရေးဟာသမ္မတဘိုင်ဒန်အာဏာရလာခဲ့တဲ့2022ခုနှစ်နောက်ပိုင်းပထမဆုံးအချိန်လူချင်းတွေ့ဆုံမှာဖြစ်ပါတယ်။သမ္မတနှုတ်ဟာပြီးခဲ့တဲ့ဇူလိုင်လတည်းမှာနောက်ဆုံးဆက်သွယ်စကားပြောခဲ့တာအပါအဝင်တယ်လီဖုန်းဒါမှမဟုတ်အင်တာနက်ကနေတဆင့်အချိန်ချင်းဆက်သွယ်ခဲ့ပူပါတယ်။ဒါ့အပြင်အမေရိကန်သမ္မတနဲ့မကြာသေးခင်မှာမီဇိုင်းတုံးတွေပစ်လွတ်ခဲ့တဲ့မြောက်ကိုရီးယားအရေးအပါအဝင်ရုရှားယူကရိန်းစစ်ပွဲတွေကိုလည်းတရုတ်သမ္မတရှီချင်းဖြင့်နဲ့တွေ့ဆုံစင်ပေါ်မှာဆွေးနွေးဖို့ရှိတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။
အမေရိကန်ဆွေတက်တန်းဝဲရွေးကောက်ပွဲကျင်းပပြီးနှစ်ရက်ကြာချက်သပင်းနေ့အထိမဲရက်လက်တွေအရအောက်နိုတော်ကို Republican Party ကနေထိန်းချုပ်ဖို့အတွက်နှီးဆက်လာတာကိုတွေ့ရပေမဲ့နောက်ပိုင်းက Arizona နဲ့ Nevada ပြည်နယ်တွေမှာနောက်ဆုံးရက်လက်တွေမထွက်သေးတဲ့အတွက်အထက်လွှတ်တော်ကိုဘယ်သူထိန်းချုပ်မဲဆိုတာမသေးကြသေးပါဘူးအောက်နိုတော်ကအမတ်နေရာ435နေရာမှာ218နေရာရဖို့မှန်းထားတဲ့ Republican Party ကအမတ်နေရာ209နေရာအတွက်နိုင်ထားတာဖြစ်ပြီးဒီမိုကရက်တစ်က192နေရာနိုင်ထားတာပါမဲရီရေတွက်နေဆဲဖြစ်တဲ့အတွက်ကျန်34နေရာအတွက်မတိရသေးပါဘူးဂျန်နရီလွတ်တော်စတင်ချိန်မှာအောက်တိုဘာကို Republican တွေလွှမ်းမိုးနိုင်မယ်လို့ရွေးကောက်ပွဲမတိုင်ခင်ခန့်မှန်းထားပေမဲ့ထင်သလောက်ဖြစ်မလာတဲ့အတွက် Republican တွေကစိတ်ပျက်ကြောင်ပြောနေချိန်မှာသူတို့ပါတီအောက်တိုဘာမှာထိန်းချုပ်နိုင်မယ်လို့ယုံကြည်ထားဆဲဖြစ်ပါတယ်တကယ်လို့အောက်တိုဘာမှာ Republican တွေကြီးစိုးလာမယ်ဆိုရင်တော့လက်ရှိဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်တိုဘာကအမတ်အနည်းစုခေါင်းဆောင် Republican အမတ် Kevin McCarthy ဟာသမရနဲ့ဒုသမရပြင်တာဝန်အရှိဆုံးလွှတ်တော်ဥက္ကဋ္ဌဖြစ်လာမှာဖြစ်ပါတယ်။ပါတီနှစ်ခုစလုံးကအမတ်ဦးရေ50စီရှိနေတဲ့လက်ရှိအထက်လွှတ်တော်ကအမတ်နေရာ100မှာတော့အခု Republican တွေက49နေရာနိုင်ပြီး Democrat တွေက48နေရာနိုင်ထားတာပါ။အထက်လွှတ်တော်အတွက်ဂျန်နီယာ3ခုမှာ Arizona ပြည်နယ်မှာ Democrat ကသာတယ်လို့ Nevada မှာတော့ Republican ဘက်ကအသာစီးရနေပါတယ်။ဒါပေမဲ့ Georgia ပြည်နယ်မှာတော့ပါတီကြီးနှစ်စလုံးကသူမသားကိုမသားရှိနေတဲ့အတွက်လာမယ့်ဒီဇင်ဘာ6ရက်ကျင်းပမယ့်ဒုတိယကြိုရွေးကောက်ပွဲရလကအရေးပါနေတာဖြစ်ပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505ရောကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA ရဲ့တောက်ကြနေမနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်ကမ္ဘောဒီးယားနိုင်ငံမှာဒီသတင်းပတ်နှောင်းပိုင်းကျင်းပမဲ့အမေရိကန်နဲ့အာဆီယံထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့မြန်မာအရေးအပါအဝင်ဒေတာတွင်းနဲ့နိုင်ငံတကာကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်။အမေရိကန်သမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတို့ဟာအာဆီယံနဲ့မိတ်ဖက်ဆက်ဆံရေးနဲ့အာဆီယံရဲ့အချက်အခြာချမှုကိုထပ်လောင်းခိုင်မာအောင်လုပ်မှာဖြစ်တယ်လို့မြန်မာနိုင်ငံမှာဆက်လက်ကြုံတွေ့နေရတဲ့လူသားချင်းစာနာမှုလူအခွင့်ရေးအကြအတဲ့တွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာစိန်ခေါ်မှုတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကဂျာတာပရင်းနဲ့သတင်းစာရှင်းလင်းမှုအပြောဆိုထားတာဖြစ်ပါတယ်။နိုဝင်ဘာလ12ရက်နဲ့13ရက်နေ့တွေမှာကျင်းပမယ့် American ASEAN နဲ့အရှေ့အာရှထိပ်သီးအစည်းအဝေးမတိုင်ခင်ဖနံပင်မြို့မှာ ASEAN ခေါင်းဆောင်တွေဂျာတာပရင်းနဲ့မှစတင်တွေ့ဆုံကြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ February လစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြအတဲ့တွေကိုဖြည့်ရှင်းဖို့အာဆီယံဘုံသဘောတူညီချက်900ချမှတ်ထားပေမဲ့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုပြီးမြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုအာဆီယံထိပ်သီးအစည်းအဝေးကိုဖိတ်မထားပါဘူး။အာဆီယံအနေနဲ့မြန်မာအရေးမှာဒီထက်ပိုပြီးထိရောက်အောင်ကင်တွယ်ဖို့တိုက်တွန်းမှုတွေထွက်ပေါ်နေပါတယ်။အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေမှာတော့မြန်မာအရေးအပြင်ယူကရိန်းပေါ်ရုရှားထူးချော်စစ်တောင်တရုတ်ပင်လယ်ပြင်ဆိုင်ရာအငြင်းပွားမှုကိုဗစ်ကာလပြန်လည်ထူထောင်ရေးနဲ့ကုန်သွယ်ရေးနဲ့ရာသီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်ဖို့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံမှာတော့ဝန်ကြီးချုပ်ဟောင်းအမရမ်ခန်းကိုထောက်ခံသူထောင်ပေါင်းများစွာဟာအစ္စလာမဘတ်မြို့တော်ကိုထိတက်လာတဲ့ ခီးရှည်ချီတဲ့ဆန္ဒပြပွဲကိုချက်တရင်းမှာပြန်ပြီးစတင်လိုက်ပါပြီ။ရွေးကောက်ပွဲဆော့ကျင်းပပေးရင်လက်ရှိအစိုးရကိုဖိအားပေးဖို့ချီတဲ့ဆန္ဒပြနေရမှာပြီးခဲ့တဲ့သတင်းပတ်တုန်းကဝန်ကြီးချုပ်ဟန်ခမ်ကိုတနတ်သမားတူကလှုပ်ကြံတက်ဖြတ်ဖို့ကြိုးပမ်းခဲ့တဲ့အတွက်ဆန္ဒပြချီတဲ့ပွဲရက်တန်သွားခဲ့ပြီးတဲ့နောက်မှာအခုပြန်စတင်တာဖြစ်ပါတယ်။စစ်မြန်နဲ့လွတ်မြောက်ရေးလှုပ်ရှားမှုလို့အမည်ပေးထားတဲ့ဒီချီတဲ့ဆန္ဒပြပွဲကိုပြီးခဲ့တဲ့နိုဝင်ဘာ3ရက်ကဝန်ကြီးချုပ်ဟောင်းအမရမ်ခန်တနက်ပြခန်းရတဲ့ပန်ချက်ပြည်နယ်ဝဇီရဘတ်မြို့ဘက်ကနေပြန်စတင်တာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းခမ်ကဆန္ဒပြချီတက်သူတွေကိုချက်တပရင်းနဲ့မင်းကုန်းပြောဆိုရမှာတော့ဒီလှုပ်ကြံမှုကိုလက်ရှိဝန်ကြီးချုပ်ရှဘတ်ရှရစ်နဲ့ပြည်ထောင်စုဝန်ကြီးရနာဆနာလာတို့နဲ့အတူပါကစ္စတန်ထောက်လှမ်ရေးဌာနတာဝန်ရှိသူတို့ဖြစ်တဲ့ဗိုလ်ချုပ်ဖိုင်ဇယ်နာစီယာတို့ပူးပေါင်းလှုပ်ကြံတာလို့ဆက်ဆွဲပြောဆိုလိုက်ပါတယ်။ဆက်ဆွဲခံတဲ့လက်ရှိအစိုးရနဲ့စစ်ဘက်တာဝန်ရှိသူတွေကတော့ဒါကိုပယ်ချပြီးတော့အခြေမြင့်မရှိတဲ့တာဝန်မဲ့ဆွဆွချက်ဖြစ်တယ်လို့ပြောပါတယ်။ဝန်ကြီးချုပ်ဟောင်းခမ်ဟာပြီးခဲ့တဲ့နိုဝင်ဘာ3ရက်ဆန္ဒပြချီတက်လာစဉ်တနတ်သမားပြစ်ခတ်တဲ့အတွက်ခြေထောက်မှာဒဏ်ရာရတယ်လို့သူ့ရဲ့ PTI ပါတီဝင်တဦးတနတ်ထိမှန်တေဆုံးရပြီးဆန္ဒပြသူ73ဦးကဒဏ်ရာရခဲ့တာပါ။အ
ာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေအားကစားရုံကိုအုံပြုတ်ခွင့်ပိတ်ပင်လိုက်ကြောင်းတာလီဘန်တာဝန်ရှိသူတွေကကြားသာပြည်နေမှာကြေညာပါတယ်။ကြမ်းမခွဲခြားထားတာကိုမလိုက်နာတာအမျိုးသမီးတွေကတတ်မှတ်ထားတဲ့အစ္စလာမ်ရဲ့ခေါင်းစည်းပေါ်ဝါတွေကိုမဝတ်တာတွေကြောင့်အခုလိုပိတ်ပင်ရတာလို့ဘာသာရေးစီမင်းနဲ့အကျဉ်းစာရိတ်တာထိန်းသိမ်းရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမိုဟာမက်အခီမိုဟာဂျာကပြောဆိုပါတယ်အာကစားယုံနေတဲ့ဗန်းကြံတွေကိုအမျိုးသမီးတွေလာရမယ့်ရက်နဲ့အမျိုးသားတွေလာရမယ့်ရက်ခွဲခြားထားပေမဲ့မလိုက်နာတဲ့အတွက်အမျိုးသမီးတွေကိုဗန်းကြံနဲ့အာကစားယုံတွေကိုလာရောက်ခွင့်ပိတ်ပင်ရတာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်အမီမဖော်လို့တဲ့အမျိုးသမီးကာယသင်တန်းဆရာမတူကတော့အမျိုးသားနဲ့အမျိုးသမီးအတူတကွလက်ချင်ကလုပ်တာမျိုးမရှိကြောင်းနဲ့တာလီဘန်တွေပြောတာမမှန်ဘူးလို့ AP သတင်းဌာနကိုပြောဆိုခဲ့ပါတယ်။တာတာပရင်းနေမှာပဲစီကံထိန်သိမ်းရေးဝန်ကြီးဌာနကနှစ်ဦးရောက်လာပြီးသူအလုလုကန်တဲ့အာခစားယုံတွေကအမျိုးသမီးတွေကိုမောင်းနှင်ထုတ်ခဲ့တယ်လို့ပြောဆိုပါတယ်။အာဖဂန်အမျိုးသမီးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Ellison Davidson ကတော့ဒီပိတ်ပင်တာမြင့်မှုကိုရှုံချလိုက်ပြီးဒါဟာအမျိုးသမီးတွေကိုအများပြည်သူဆန်ရနေရာကနေစနစ်တကျခွဲခြားဖယ်ထုတ်တဲ့တာတကားဖြစ်တစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပါတယ
်။အီရန်နိုင်ငံတဝန်းဆက်လက်ဆန္ဒပြနေတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ဆက်နေရဆိုပြီးစပိန်နိုင်ငံသား2ယောက်ကိုအီရန်လုံခြုံရေးတပ်တွေကဖမ်းဆီးထားတယ်လို့ဟာရနာလူခွင့်ဆန်ရသတင်းဌာနကချက်တဲ့ပြင်းနေမှာပြောပါတယ်။အသက်24နှစ်ရှိပြီဖြစ်တဲ့အနာဗနရီယာဟာမကြခင်ဂျပန်တွင်ဆန္ဒပြစဉ်အဖမ်းခံရတယ်လို့သူမိသားစုနဲ့နှိစက်သူတဦးကိုကိုးကားပြောဆိုပေမဲ့ဘယ်တော့မှအဖမ်းခံရပြီးဘယ်သူဘယ်မှာရှိနေလဲဆိုတာမသိရသေးဘူးလို့ပြောပါတယ်။သူမအသက်41နှစ်အရွယ်ဆန်ချက်အဖမ်းခံရပြီးတော့အဖမ်းခံရတယ်လို့လည်းပြောပါတယ်။ဆန်ချက်ကတော့ဆက်ကွက်စ်မြို့မှာမာရှာအမီနီယာဂူကိုတွားပြီးတော့အဖမ်းခံရတာဖြစ်ပါတယ်။သူဓာတ်ပုံသူရိုက်ပြီးဓာတ်ပုံကိုအီရန်နိုင်ငံနဲ့ဝင်ပြီးလို့ဆာရန်ထိုးပြီးအီရန်နယ်စပ်ကတငယ်ချင်းတွေစီပို့ပေးခဲ့တာဖြစ်ပြီးတော့ဒါဟာဆန်ချက်စီကနောက်ဆုံးသိရတာလို့ Reuters သတင်းမှာဖော်ပြထားပါတယ်။ The Iran Spain တိုင်းရင်းကလည်းစပိန်နိုင်ငံသားနှုတ်အီရန်မှာအဖမ်းခံရကြောင်းအတည်ပြုခဲ့ပြီးတော့သူတို့နဲ့ဆက်သွယ်ဖို့အတွက်အီရန်အာဏာပိုင်တွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့ပြောကြားခဲ့ပါတယ
်။ထိတ်တန့်ရောက်တဲ့နေ့ကိုကိုစော်မိုးကျွန်နဲ့ဒေါခင်မျိုးသက်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်တယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ယူကရိန်းအနေနဲ့အနောက်နိုင်ငံတွေထံကလေကြောင်းရန်ကာကွယ်ရေးစနစ်တွေရဖို့အရေးပေါ်လိုအပ်နေကြောင်းဒီလိုမှမရရင်တော့ရုရှားဘက်ကယူကရိန်းမြို့တွေကိုဝေဟင်ကနေဘုံကျဲတိုက်ခိုက်ရေးအတွက်ဆီးရီးယားမှာအသုံးပြုခဲ့တဲ့နည်းဗျူဟာတွေအတိုင်းထပ်သုံးလာနိုင်တယ်လို့အစင်ခန်းစာသစ်ကဖော်ပြပါတယ်။လန်ဒန်ကနေဟင်နရီရစ်ရှဝဲရဲ့သတင်းဆောင်မကိုနားဆင်ကြပါရှင်။ရုရှားကျူးကျော်မှုအစပိုင်းနေ့တွေမှာယူကရိန်းဝေဟင်ပိုင်နဲ့အများစုကအကာအကွယ်မရှိခဲ့ပါဘူး။ရှီရန်စစ်မျက်နှာတွေမှာရုရှားတိုက်လေယာဉ်တွေကလေကြောင်းကနေစီးနင်းတိုက်ခိုက်ခဲ့ကြပါတယ်။ဒါပေမဲ့ယူကရိန်းဘက်ကလေကြောင်းရန်ကာကွယ်ရေးစနစ်ကိုတတ်ဆင်နိုင်ခဲ့ပါတယ်။ရုရှားရဲ့တိုက်လေယာဉ်တွေ၊ရဟတ်ယာဉ်တွေ၊လေယာဉ်တွေနဲ့မစ်ဆိုင်းတုံးဓာစင်နဲ့ချီပြီးယူကရိန်းတပ်ဖွဲ့တွေကပစ်ချနိုင်ခဲ့ပါတယ်။ Justin Brown ကတော့ Royal United Services Institute ကဖြစ်ပါတယ်။
The Russian Air Force were retained.
Russia leader ga lan nan in ya a mya pya su saung tha da ba. La to lo ma ti ti ye yaw ma tou nai de da ga. Ukraine ma le chang yan ka kwe yi missile dong snit de si ni de da jaw. Tu nai ngan we hin a nei pain go win yaw khwen ta myet tha nai de da jaw phit ba de. Da ba mae Ukraine ma le chang yan ka kwe yi let jan missile dong ni ga di law ja ja ma khan law ba u.
တဖက်မှာလည်းယူကရိန်းမျိုးတွေနဲ့အခြေခံဆောင်းတွေကိုရုရှားကအီရန်လို့မောင်းသူမဲ့ဒရုန်းယင်တွေတာဝေးပြင်မီဆိုင်းဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ပါတယ် Royal United Services Institute က Justin Bronk ကအခုလိုပြောပါတယ
် The West reading
အနောက်နိုင်ငံတွေဘက်ကနောက်ထပ်လက်နက်ကြီးတွေထပ်ပြီးပို့ပေးနိုင်ရေးကိုအလေးထားဆောင်ရွက်ဖို့လိုအပ်ပါတယ်မြေပြင်ကနေဝင်ဟင်ပစ်မီဆိုင်း Samsnit တွေကိုလည်းအစားထိုးပေးရေးဆောင်ရွက်သင့်ပါတယ်ဒီစနစ်တွေကဆိုဗီယက်ခေတ်ကစနစ်တွေဖြစ်ပြီးအနောက်နိုင်ငံတွေမှာလည်းမတုံးကြတော့တာကြောင့်ထောက်ပံ့ဖို့ပို့ပြီးလွယ်ပါတယ
်အနောက်နိုင်ငံတွေကလေကြောင်းရန်ကာကွယ်ရေးစနစ်တွေထောက်ပံ့ထားကြပါတယ် American, Norway နဲ့ Spain တို့ထံက Italy တို့ Speed စနစ်တွေနဲ့ American ရဲ့ NASAM လေကြောင်းရန်ကာကွယ်ရေးစနစ်ကိုပထမဆုံးအကြိမ်လက်ခံရရှိကြောင်းတနင်္လာနေ့မှာပဲ Ukraine ကာကွယ်ရေးဝန်ကြီးဌာနက Twitter လူမှုကွန်ရက်မှာရေးပါတယ် Ukraine ကာကွယ်ရေးဝန်ကြီး Olesi Reznikov ကအခုလိုပြောပါတယ်
လေကြောင်းရန်ကာကွယ်ရေးစနစ်တွေကဦးစားပေးနံပါတ်၁ဖြစ်ပါတယ်ကျွန်တော်တို့မိဖက်တွေကလည်းဒီချက်ကိုကောင်းကောင်းသိရှိထားပါတယ
်ဂျာမနီကလည်း Iris D လေကြောင်းရန်ကာကွယ်ရေးစနစ်ကိုပြီးခဲ့တဲ့လအတွင်းပေးပို့ခဲ့ပြီးလေရင်ပြည့် Gepard တင်ကားဒါဇင်နဲ့ချီပြီးပေးပို့ပါတယ်ပြင်သစ်ကလည်း Crotil လေကြောင်းရန်ကာကွယ်ရေးစနစ်ကိုပေးပို့ပါတယ်ဒါပေမဲ့လည်း Ukraine အတွက်အနောက်နိုင်ငံတွေဘက်ကအခုအညီပိုပြီးလိုအပ်နေတယ်လို့အစင်ခန်းစာရေးသားသူတွေကပြောပါတယ်ခင်မီတိုက်လေရင်တွေဟာလဲတားဆီးကာကွယ်ရေးဆိုင်ရာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ် Justin Bronk ကအခုလိုဆက်ပြီးပြောပါတယ
် Even a small number of
မစ်ဆိုင်းဒုံးတွေနဲ့ရေဒါတွေတပ်ဆင်ထားတဲ့အနောက်နိုင်ငံတွေကတိုက်လေရင်အနည်းငယ်ဆိုရင်လဲဒါဟာရုရှားတိုက်လေရင်တွေကိုတန်းတူတုံ့ပြန်နိုင်ပါတယ
်ဝေဟင်ပိုင်နက်ကိုရုရှားတို့ဘက်ကကြီးစိုးထိန်းချုပ်သွားရင်ဖြစ်လာနိုင်တဲ့အကျိုးဆက်တွေကဆိုးရွားလှတယ်လို့လည်းဘရွန်ကပြောပါတယ
်ရုရှားလီဒါကဝင်းဟင်အမြင်ပိုင်းနဲ့အလက်ပိုင်းလောက်ကနေအတားအဆီးမဲ့တိုက်ခိုက်နိုင်ခဲ့ပြီးရှေ့တန်းပြစ်မှတ်တွေတင်မကပဲဝိုင်းဝန်းခံနိုင်ရတဲ့မြို့တွေကိုဘုံးတွေအကြီးကျယ်ကျဲချခဲ့တဲ့အချိန်ကဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာကိုကျွန်တော်တို့သိကြပါတယ်အလက်ပိုနဲ့ဟုန်းစ်မြို့တွေကိုကျွန်တော်တို့အမှတ်ရနေပါတယ်
စီးရီးယားပြည်ရင်းစစ်အပြင်းထန်ဆုံးအချိန်2015နဲ့2016ခုနှစ်အတွင်းရုရှားနဲ့စီးရီးယားလေကြောင်းတိုက်ခိုက်မှုတွေကြောင့်အဲ့ဒီမြို့တွေဖျက်ဆီးခံခဲ့ရတာပါလူပေါင်းတောင်ချီတည်ဆုံးခဲ့ရပြီးတပုံတပ်ဖွဲ့တွေလည်းဆုတ်ခွာရပါတယ်အခုယူကရိန်းအရှေ့ပိုင်းမှာလည်းရုရှားရဲ့ချီလင်တပ်ဖွဲ့တွေဆုတ်ခွာနေကြရချိန်မှာရုရှားအနေနဲ့စီးရီးယားမှာတုံးခဲ့တဲ့နှီးပြူဟာတွေအတိုင်းယူကရိန်းမြို့တွေမှာပြန်ပြီးအသုံးချလာမယ့်အရေးတုံးသက်သူတွေကစိုးရိမ်နေကြပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမိနစ်ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတော့ရာသီဥတုဆောင်ရက်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတင်ပြပေးလိုပါတယ်။ကဘာမှာဖွံ့ဖြိုးဆဲနိုင်ငံအဖြစ်သတ်မှတ်ထားပေမဲ့လည်းတရုတ်နိုင်ငံဟာကာဗွန်ဓာတ်ငွေထုတ်လွှတ်မှုအများဆုံးဖြစ်တာကြောင့်ရာသီဥတုနဲ့ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေအတွက်အကုန်အကျပ်ခံဖို့ဖွံ့ဖြိုးဆဲနိုင်ငံတွေကဖိအားပေးနေတာနဲ့ရင်ဆိုင်နေရပါတယ် COP27 ရာသီဥတုညီလာခံရဲ့ရာသီဥတုဆိုင်ရာတရားမျှတမှုရှိရေးအစီအစဉ်ကပံ့ပိုးမှုနဲ့ VOA သတင်းတောက်ရှာမင်းလီသတင်းပေးပို့ထားတာကိုတော့ကိုအောင်နေဦးကပြောပြပေးမှာဖြစ်ပါတယ
်ရာသီဥတုကြောင့်ထိခိုက်ပျက်စီးမှုတွေအတွက်တရုတ်နိုင်ငံကအကုန်အကျပ်ခံဖို့ပထမဆုံးအကြိမ်ဖြစ်ဖွံ့ဖြိုးဆဲနိုင်ငံတွေကတောင်းဆိုလိုက်ကြပေမဲ့တရုတ်ဆိုရကတော့ငြင်းဆန်ထားပါတယ်။တရုတ်နဲ့အိန္ဒိယနိုင်ငံတွေဟာလေထုညဉ့်ဉန်းမှုအတိအကထုတ်လုပ်နေတဲ့နိုင်ငံတွေဖြစ်တာကြောင့်စီးရဲတဲ့နိုင်ငံတွေမှာရာသီဥတုဖောက်ပြန်မှုဒဏ်ခံရတဲ့အခါကုန်ကြခံမှုအချင်းနိုင်ငံက COP27 ရာသီဥတုဆိုင်ရာနိုင်ငံကညီလာခံမှာကျွန်းနိုင်ငံငယ်တွေတောင်းဆိုခဲ့ကြတာပါ။လူတွေကြောင့်ဖြစ်ရတဲ့ရာသီဥတုဖောက်ပြန်မှုတွေအတွက်ချမ်းသာတဲ့နိုင်ငံကြီးတွေကစီးရဲတဲ့နိုင်ငံတွေကိုနစ်နာရေးပေးဖို့ဂရုပြုထားတဲ့အတိုင်းလက်တွေ့အကောင့်ထဲပေါ်ဖို့နှစ်ပေါင်းများစွာဖွံ့ဖြိုးဆဲနိုင်ငံတွေတောင်းဆိုနေတာဖြစ်ပါတယ်။ရာသီဥတုတန်ခံရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုနှစ်စဉ်ဒေါ်လာဘီလီယံ100ထောက်ပံ့မှုဂရုပြုထားတာဖြစ်ပေမဲ့ခုခါမှာတော့တရုတ်နိုင်ငံမှာပါပဲကြံဖွံ့ဖြိုးဆဲနိုင်ငံတွေအတွက်သုံးစွဲရမယ့်ပမာဏဟာတစ်နှစ်ကို 2.4 ထရီလီယံလိုအပ်တဲ့အကြောင်းကုလသမဂ္ဂကစီရင်ခံစာထုတ်ပြန်ဖော်ပြထားပါတယ်။တရုတ်နိုင်ငံဟာကမ္ဘာမှာစီးပွားရေးအင်အားဒုတိယအကြီးဆုံးဖြစ်ပေမဲ့ဖွံ့ဖြိုးဆဲနိုင်ငံဖြစ်တည်ဝင်သတ်မှတ်ထားတာပါ။ စမှုလုပ်ငန်းတွေဖွံ့ဖြိုးတဲ့ခေတ်ကစအမေရိကန်နဲ့ဥရောပသမ္မတ EU ဖွဲ့ဝင်နိုင်ငံတွေဟာကမ္ဘာမှာကာဗွန်တန်းငွေထုတ်လုပ်မှုတွေရဲ့တဝက်နီးပါးရှိခဲ့တာပါ။ဒါပေမဲ့လည်းခုခါမှာတော့တရုတ်နိုင်ငံအပေါ်မှာပိုပြီးအာရုံစိုက်လာကြပါတယ်။ COP27 ညီလာခံမှာတရုတ်နိုင်ငံနဲ့ပတ်သက်လို့ပြောင်းလဲတဲ့သဘောထားတွေပေါ်အာရုံစိုက်လာတယ်လို့လည်းအမေရိကန်ပြည်တော်စုပက်ဆယ်ဗေးနီးယားတက္ကသိုလ်ကတရုတ်နိုင်ငံဆိုင်ရာမဟာဗျူဟာလေ့လာရေးဌာနဒါရိုက်တာ Scott Moore ကပြောပါတယ်။
Its emissions growth really just in the last 20 25 years has been so enormous that its emissions are kind of starting
လုံးဝ20အစိတ်လောက်ကစားပြီးတရုတ်နိုင်ငံဟာကာဗွန်တန်းငွေထုတ်လွှတ်မှုကအစမတန်တိုးလာတာကြောင့်အခုအခါကာဗွန်တန်းငွေထုတ်လွှတ်မှုအများအပြားအတွက်တာဝန်ရှိသူဖြစ်ပြောမယ်ဆိုရင်ပြောလို့ရပါတယ
်ရာသီဥတုဆိုင်ရာဗန်ဒါရေးစီစဉ်တဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ယက်တီချက်ကတော့အပြောင်းလဲမရှိပါဘူးဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ချမ်းသာတဲ့နိုင်ငံတွေကပေးကြဖို့ဖိအားပေးရမှာကြံဖွံ့ဖြိုးဆဲနိုင်ငံတွေနဲ့တသားတည်းရှိတဲ့အကြောင်းတရုတ်ကိုယ်စားလှယ်ကပြောဆိုထားတာပါတရုတ်နိုင်ငံဟာမကြသေးရင်ငါစနိုင်ငံတကာအလူရှင်နိုင်ငံတနိုင်ငံလည်းဖြစ်လာခဲ့ပါတယ်ရာသီဥတုဆိုင်ရာထိခိုက်မှုတွေအတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကိုကူညီဖို့2015ခုနှစ်ကဒေါ်လာ3ဘီလီယံကျော်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တစ်ခုကိုချမှတ်ခဲ့ပြီးဒီနှစ်မှာလည်းနောက်ထပ်10ဘီလီယံထပ်တိုးပေးခဲ့ပါတယ်တရုတ်နိုင်ငံဟာရာသီဥတုပြောင်းလဲမှုဆိုင်ရာမူဝါဒနဲ့ပတ်သက်လို့တာဝန်ရှိတယ်ဆိုတော့ကိုသဘောပေါက်လာပုံရတယ်လို့နော်ဝေးခြေဆိုင်ဖရစ်ချော့နန်ဆန်ဌာနကသုတေသနပမောက္ခကော်ရန်မေရက်ထက်ကလန်ကသုံးသပ်ပါတယ်
It wants to be a responsible nation and sees that it has some responsibility.
တာဝန်သိတဲ့နိုင်ငံတစ်နိုင်ငံဖြစ်ချင်သလိုရှင်းရတဲ့တခြားနိုင်ငံတချို့ကိုကူညီရမှာလေတာဝန်ယူတာတွေ့ရပါတယ်။တရုတ်နိုင်ငံဟာဒီလမ်းကြောင်းတိုင်ဆက်ပြီးသွားနေပါတယ
်။ဒီနှစ်နွေရာသီမှာပြင်းထန်တဲ့ပူလမ်းတွေမိုးကောက်မှုတွေကြုံရတဲ့တရုတ်နိုင်ငံဟာပြည်တွင်းကရာသီဥတုတန်ခံရတဲ့အခြေအနေကိုအာရုံစိုက်ဖို့လည်းလိုလိမ့်မယ်လို့သူကသတိပေးပါတယ်
။ This year we have seen floods and droughts.with great economic impact
ဒီနှစ်မှာရေကြီးမှုတွေမိုးကောက်မှုတွေကြောင့်စီးပွားရေးမှာအကြီးအကျယ်ထိခိုက်မှုတွေတွေ့ခဲ့ရပါတယ်ဥပမာတရုတ်နိုင်ငံရန်စီနဲ့မှာသမိုင်းတွင်လောက်မြေခန့်ခဲ့တဲ့အတွက်ဇီချွမ်းပြည်နယ်မှာရေပြတ်တနာကြုံရသလိုရေအားလျက်စစ်ထုတ်လုပ်မှုမှာလည်းရာခိုင်နှုန်း50လောက်ထိခိုက်ခဲ့တာပါ
ရာသီဥတုဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေမှာတရုတ်နိုင်ငံရှစ်လျှောက်ဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဖိအားတွေနဲ့ဆက်လက်ရင်ဆိုင်ရလေဦးမယ်လို့လည်းကြွမ်းကျင်သူတွေခန့်မှန်းနေကြပါတယ်ခင်ဗျာ
ကိုအောင်လည်းဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံတကာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ခုတော့မြန်မာနိုင်ငံတွင်းကတိုက်ပွဲဆိုင်ရာသတင်းပေးပို့ချက်တပုတ်ကိုနားဆင်ကြရအောင်ပါ။မွန်ပြည်နယ်တထုံမြို့နယ်ဝင်းစိန်ချေးရွာမှာတက်ကြွလှုပ်ရှားသူတဦးကိုလာရောက်ဖမ်းဆီးတဲ့တထုံအမှတ်9လေ့ချင်ရေးတပ်ဗိုလ်မှူးတဦးအပါအဝင်4ဦးနဲ့ဒေသခံတထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားနိုဝင်ဘာလ10ရက်နေ့မနေ့9နာရီကျော်မှာပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ပြစ်ခတ်မှုတွေအတွင်လူသေဆုံးမှုတွေရှိကြောင်းတထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်မွန်ပြည်နယ်တထုံမြို့နယ်ဝင်းစိန်ကျေးရွာကတက်ကြွလှုပ်ရှားသူတို့ကိုတထုံအမှတ်ကိုလေ့ကျင့်ရေးတပ်ကမနေ့၄နာရီအချိန်မှာလာရောက်ဖမ်းဆီးခဲ့တာပါဖမ်းဆီးပြီးပြန်ထွက်မှာတော့ဒေသခံတထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကကားနောက်ကိုလိုက်ပြီးပြစ်ခတ်ခဲ့တာကြောင့်လာရောက်ဖမ်းဆီးသူတချို့တေဆုံးသွားခဲ့တယ်ဆိုပြီးတထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောထူးကအခုလိုပြောပါဗျာ။ဒါနည
်းနည်းပေါ့နော်။ဒါတော့ဒါဒီစစ်ကြေးရပါတထုံမှုနယ်စစ်ကြေးရပေါ့။အဲဒီမြင့်ကြီးရပေါ့။ဟိုကဝင်ပြီးတော့ဒီတက်ကြွတဲ့စာအဲဒီရောက်ကိုထဲနာပါရဲ့ပေါ့။ဟိုအမကိုလေးချင်းကြတာဒီသူ့ပြည်နယ်မှာပုံမှုချုပ်ပါ။သူကအဲ့ဒီကတော့ထောင်မှာဒီဒီဖန်ဆင်းရေးကောင်းဆောင်ပါမယ်ပြောရတယ်။ဝင်ဖန်ဆင်းရောဘယ်လိုလဲ။ဟိုချက်ချင်းချင်းပြန်သတ်ပေးနေ။အဲ့ဒီရောက်တော့ဒီကောင်ဝမှာဆင်းလာဆင်းလာလို့လုပ်ခဲ့ပေါ့အဲ့ဒီမှာ။အဲ့ဒီမှာကျွန်တော်တို့ပတ်စားနေပါမသိရဘူး။ဒီရောက်ကျွန်တော်တို့ပတ်စားနေအဲ့ဒါကိုရောင်းနေတဲ့အချိန်ပေါ့နော်။ပတ်စားထားပတ်စားနေတယ်ပေါ့နော်။ဒါကတော့ဘူးကဝင်ဖိနေတယ်အဲ့ဒါရောင်းနေတဲ့အချိန်ဖြစ်ခဲ့ပေါ့။ဖြစ်တော့အဲ့မှာနေဝန်ချက်ချင်းပဲလိုက်သွားတယ်။ကားကိုသွားပြီးတော့ဒါရဲ့ပေါ့လို့ဒီသမောင်းတော့ဖတ်ဒီမင်းရပြီခဲ့တဲ့ပုံမှန်အခုလိုတက်ကြနေဒါပေါ့အနေဖြင့်တော့ညောပြင်ပြို့လောက်တဲ့အနေခါမှာမှာတော့ဒီသက်ကြနေပြီးတော့ဘာသာထားဖက်ကြနေပြီးတော့ဒီလိုအတူတူသတိရည်နဲ့ပေါ့နည်းနည်းသတိရည်နဲ့လို့ဖတ်ဖြစ်တယ်ပေါ့ဒီတော့ဘလို့ဖက်ကြာ၃ယောက်ကြာသွားတယ်၁ယောက်ကတော့ထင်ရင်ရတယ်တော့ဖတ်ပြီးသွားတယ်ပေါ့၁ယောက်သွားတယ်နောက်ပြီးတော့သူတို့ခံနေတက်ကြောက်ခါပြီးလည်းပြန်ထွက်ပြတ်သွားတယ်ပေါ့မှန်
ပထမအမှတ်ကိုလေ့ကျင့်ရေးတပ်ကဗိုလ်မှူးအဆင့်ရှိသူတဦးအပါအဝင်3ဦးသေဆုံးခဲ့ကြောင်းရုပ်အလောင်းပုံတွေနဲ့တထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ BOA ကအတည်ပြုနိုင်ဖို့အတွက်ရ နေမြေကအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့သူတို့နေမြေကိုပြန်ရောက်သွားပြီးတထုံအမှတ်ကိုလေ့ကျင့်ရေးတပ်ကတနက်တချို့သိမ်းဆည်းရမိတယ်လို့လည်းပြောပါတယ်။အခုလိုမျိုးပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကဝင်းစိန်ကြေးရွာဘက်ကိုအင်အားတွေနဲ့ဝင်ရောက်စစ်ဆေးတာတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်။
တော့ကလည်းတော့အားပေါ့တော့ငါးနေလာလာနဲ့လာပြီးတော့ဟိုဟာလာပြီးတော့အဆင်ပြေနေတယ်ပေါ့သူကပြန်ဆက်သွားရင်ဒီပိုင်းတော့မှတစ်ခါဆက်လာတယ်ပေါ့ကွာ
အခုလိုပြစ်ခတ်မှုအပြီးမှာတော့တထုံမြို့နယ်ဘက်ကကြေးရွာတွေဘက်မှာလုံခြုံရေးတင်းကျပ်ပြီးစစ်ဆေးမှုတွေလုပ်နေပါတယ်မွန်ပြည်နယ်တထုံမြို့နယ်ထဲမှာပြီးခဲ့တဲ့ဇွန်လ25ရက်နေ့တုန်းကလည်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားအစည်းအရုံးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရွာထဲမှာဝင်ရောက်ပစ်ခတ်တာအပြင်ရွာမီးရှို့ခံရတာတွေလည်းဖြစ်ခဲ့ပါတယ်ဝိရောရေတကုံကိုလာကြတဲ့လူငယ်တွေကိုလည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဆိုပြီးစစ်ကောင်စီတပ်တွေကဖမ်းဆီးတာတွေလုပ်ခဲ့ပါတယ်ဒီအတွက်အခုလည်းဝင်းစိန်ကျေးရွာနဲ့အနီးတစ်ဝိုက်ကကျေးရွာတွေကတော့စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်ရှင်
VOA သတင်းတောင်မအေးအေးမှာသတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်လက်နက်ကင်တပ်ဖွဲ့တွေကစစ်မှုထမ်းဟောင်းတွေကိုဂုံပြုတဲ့အနေနဲ့အမေရိကန်ပြည်သူတွေကနိုဝင်ဘာလ17ရက်နေ့ကိုစစ်မှုထမ်းဟောင်းနေ့အဖြစ်ကျင်းပကြပါတယ်။ပထမကမ္ဘာစစ်တိုက်ပွဲတွေကိုအဆုံးသတ်စေခဲ့တဲ့1918ခုနှစ်17လပိုင်း17ရက်နေ့17နာရီအချိန်မှာစတင်တပ်ဝင်တဲ့စစ်ပြေငြိမ်းမှုကနေဆင်းသက်လာတာပါ။တရားဝင်အများပြည်သူအားလိုက်ရဲ့အဖြစ်အမေရိကန်လွှတ်တော်က1938ခုနှစ်မေလအတွင်းမှာကြီးညာခဲ့ပါတယ်1954ခုနှစ်မှာတော့သမ္မတဒွိုက်အိုင်ဇန်ဟောဝါစစ်နယ်ငြိမ်းချမ်းရေးကာလနှစ်ခုစလုံးမှာတာဝန်ထမ်းဆောင်ခဲ့ကြသူအလုံးကိုဂုဏ်ပြုတဲ့အားလိုက်ရဲ့အဖြစ်တိုးချဲ့ခဲ့တာပ
ါ Today we pay homage to the unrelenting bravery and dedication
အမေရိကန်စစ်မှုထမ်းဟောင်းဆိုတဲ့ဂုဏ်ပုဒ်ကိုခံယူရရှိသူအလုံးရဲ့ထူးခြားလှတဲ့မဆုတ်မနစ်သောရဲစွမ်းတက်တီနဲ့တစ္ဆာဆောင်တိမှုကိုဒီနေ့ကျွန်တော်တို့ကာရဝပြုပါတယ်။ဒါဟာဆိုရင်အမေရိကန်ရာဂိုင်းနှုတ်အနည်းငယ်သာရနိုင်တဲ့ဂုဏ်ပြုမှုတန်သာမကပဲဒီပုံကိုယ်တွေဟာညီအကိုညီအမတွေအဖြစ်ပါခံယူစေနိုင်တဲ့အချက်လည်းဖြစ်ပါတယ်။ဒါဟာဆိုရင်လူမှုရေးနောက်ခံရာဇဝင်တွေကိုထဲမတွက်ပဲအသက်အရွယ်အားလုံးကိုစီးလုံးညီညွတ်သွားစေတဲ့ရဲစွမ်းတက်တီရဲ့အမှတ်တရဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့စစ်မှုထမ်းဟောင်းတို့ဖြစ်ဖို့ရှိရတဲ့စိန်ခေါ်ချက်တွေကိုကြံ့ကြံ့ခံကြော်လွှားမှုတွေဟာဆိုရင်အမေရိကန်အများစုဘယ်တော့မှမသိနိုင်တဲ့ကိစ္စဖြစ်ပါတယ်။စမ်းသပ်မှုတွေနဲ့စစ်ဆေးမှုတွေကိုဖြတ်တန်းခဲ့ပြီးနောက်အန္တရာယ်တွေနဲ့ဒုက္ခဆင်းရဲတွေကိုရဲဝံစွာရင်ဆိုင်စစ်နဲ့တေချင်းတရားရဲ့ဝန်းနည်းပွဲအဖြစ်တွေကိုအနိုင်ယူခဲ့ကြပါတယ်။အတိတ်နဲ့လက်ရှိကျွန်တော်တို့ရဲ့စစ်မှုထမ်းဟောင်းအားလုံးကိုကျေးဇူးတင်ပါတယ်။ဂုဏ်ပြုပါတယ်။ဒါအပြင်ကျွန်တော်တို့အတွက်ဆောင်ရွက်ပေးခဲ့မှုတွေအတွက်အမြဲတမ်းအောက်မေ့တတိယနေပါရခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်ဒေါက်တာရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်ရှင်VOA American တန်ရ2022ခုနှစ်နိုဝင်ဘာလ17ရက်တောက်ချန်နေမနေ့ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3248လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOA American တန်ရရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru channel 101ဒါမှမဟုတ် Timecom 622 channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ျို့ရုဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်
။မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင်။VOA American အသံရဲ့2022ခုနှစ်နိုဝင်ဘာလ17ရက်တောက်ချာနေ့မနေ့ခင်းစီစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမ်းမာရေးတိုင်းရင်သတင်းလွှာတို့ကိုနားဆင်ကြရမှာဖြစ်ပါတယ်
။တိုင်းသားဘာသာစကားတင်ကြားမှုကိုဒီနေ့အစိုးရကလည်းမူလအစီအမပဲတင်ကြားရမှာဆိုတော့အဲ့ဒါကိုကတ်တက်လိုက်တာကျွန်တော်မြင်တာကအဲ့ဒါကပို့ပြီးတော့ဟိုချုပ်က
တိုင်းရင်သတင်းလွှာမှာနားဆင်ကြရမှာဖြစ်ပါတယ်။အခုရင်းဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။ဆီယနာတင်ပြတဲ့နောက်ပိုင်းမြန်မာပြည်မြောက်ပိုင်းမှာရွှေတူးဖော်တဲ့လုပ်ငန်းတွေများပြလာတာကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးရပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။ကချင်ပြည်နယ်ဟာတဘာဝဝန်းကျင်ထိန်းသိမ်းရေးနယ်မြေများပြတဲ့ဒေသဖြစ်ပါတယ်။အင်းတော်ကြီးကနဲ့ဟူကောင်းကြိုင်ဟွန်းဒေသကိုကုလသမဂ္ဂအဖွဲ့ကတော်ရိုင်းတရိတ်ဆန်ရဲ့ဘေးမဲ့တော်အဖြစ်သတ်မှတ်ထားပါတယ်။ဒါပေမဲ့ရွှေတူးဖော်မှုတွေကြောင့်ဘေးမဲ့တော်တွေသဘာဝဥယျာဉ်တွေပျက်စီးနေပါတယ်။စစ်ကောင်စီတက်လာမှစီးကမ်းမဲ့ထုတ်လုပ်မှုတွေများလာပါတယ်။ဒီကြောင့်ကိုဒီလပထမ6လပိုင်းမှာ Emily Fishbane နဲ့အဖွဲ့ကဒေသခံတွေကိုတွစ်ဆုံမေးမြန်းပြီးဇွန်လ24ရက်နေ့ထုတ်Frontier စာဆောင်မှာအစီရင်ခံစာတင်ပြထားပါတယ်။အခုဆိုရင်အင်းတော်ကြီးကဟူကောင်းကြိုင်ဝမ်းနဲ့မြောက်ပိုင်းတောင်တန်းဒေသတွေမှာပါရွှေတူးဖော်မှုတွေလုပ်နေတဲ့အတွက်သဘာဝဝန်းကျင်ပျက်စီးမှုများပြားလာပါတယ်။မြေသားတန်ချိန်20ကျော်တူးယူကိုထုတ်ပြီးဗဒားနဲ့ဆိုင်နိုင်ဓာတ်ကိုသုံးပြီးစစ်ယူတော့မှရွှေလက်စွပ်လေးတကွင်းရတာမှုရွှေတူးဖော်တဲ့နေရာမှာသဘာဝပတ်ဝန်းကျင်အကြီးအကျယ်ပျက်စီးပါတယ်။ဒါကြောင့် KIO ကချင်းအဖွဲ့ကသူထိန်းချုပ်တဲ့နေပြည်တော်ရွှေရှာပင်မှုပိတ်ပင်ထားကြောင်းသိရပါတယ်။ NLD အစိုးရလက်ထက်ကတော့လေးဧကစီရှိတဲ့ရှိုလေးကွက်200ကျော်ခွင့်ပြုခဲ့တယ်လို့ဆိုပါတယ်
။ဆရာနာသိမီနောက်ကချင်းပြည်နယ်မိုးညင်းမြို့နယ်ကအင်းတော်ကြီးကန်တင်ကောစာပြုလာကြောင်းကိုအောက်တိုဘာ9ရက်နေ့ထုတ်ကချင်း Waves သတင်းစာဆောင်မှာဖော်ပြပါတယ်။အင်းတော်ကြီးကန်ကို1999မှာဘေးမဲ့တောဖြစ်သတ်မှတ်ခဲ့ပါတယ်။ဇီဝအဝန်နယ်မြေအဖြစ်လဲကုလသမဂ္ဂယူနက်စကိုအဖွဲ့ကသတ်မှတ်ပါတယ်အာဆီယံအမွေနှစ်အဖြစ်လဲသတ်မှတ်ခံရတဲ့နယ်မြေဖြစ်ပါတယ်အလျား14မိုင်အနံ9မိုင်ရှိပြီးမြို့သုံးမဲ့အန္တရာယ်ကိုရင်ဆိုင်နေရတဲ့ငှက်မျိုးစိတ်ပေါင်း10မျိုးပါဝင်ဆောင်းကိုငှက် 2,000 ကျော်နှစ်စဉ်ခိုလုံနေရနေရာလဲဖြစ်ပါတယ်ဒါပေမဲ့အင်းတော်ကြီးကန်အနီးကမိုင်းနောင်လုံးတုံနဲ့မုံမုံကန်ကျေးရွာတွေမှာဆယ်ရန်နေရာတွေနဲ့မြေတူးဆက်200လောက်သုံးပြီးစီမဲကမ်းမဲ့ရွှေတူးဖော်နေတာကြောင့်ရွှေလုပ်ငန်းကဆွန့်ပစ်လိုက်တဲ့အညစ်အကြေးတွေအင်းတော်ကြီးတွေစီးဝင်လာတဲ့အတွက်အင်းကောလာတယ်လို့ဆိုပါတယ
်ရွှေတူးဖော်မှုကထွက်လာတဲ့နုံနေဟာချောင်းတွေကတစင်အင်းတော်ကြီးကန်နဲ့ရောက်သွားတာကြောင့်တစ်နှစ်မှတမိုင်လောက်အင်းကောနေပုံရတယ်လို့ဒေသခံတွေကခံမှန်းပါတယ်အင်းတော်ကြီးကန်အနီးတစ်ဝိုက်မှာနေထိုင်တဲ့ဒေသခံတွေရဲ့လေယာဉ်မြေတွေလည်းပျက်စီးလာပြီးပြည်သူ့ကျန်းမာရေးကိုပါထိခိုက်လာတယ်လို့ဆိုပါတယ်ရွှေလုံငန်းကစွန့်ပစ်လိုက်တဲ့နွန်ရွေစီးဝင်လာတဲ့လေယာတွေလမ်းတွေပျက်စီးပြီးတောက်သုံးရေရှားပါတဲ့ပြဿနာကိုရင်ဆိုင်နေရပါတယ်ပဓာအစိတ်တဲ့ငါးဟာကျန်းမာရေးအန္တရာယ်ဖြစ်ပါတယ်အင်းတော်ကြီးဒေသမှာမြေဧက6000ကျော်ဟာမြေစာပုံအဖြစ်ပျက်စီးနေပြီလို့စစ်တမ်းကောက်ယူတဲ့အဖွဲ့ကဆိုပါတယ
်အရင်အစိုးရလက်ထက်ကကချင်ပြည်နယ်မှာတပ်တုအသေးစားနဲ့လက်လုတ်လက်စားဥပဒေရှိတဲ့အတွက်မြေချောင်းနဲ့ပေ300အကွာမှာတူးရမယ်တူးပြီးသားရွှေရင်းကိုမြေပြန်ဖို့ရမယ်စတဲ့စည်းကမ်းချက်တွေရှိပေမဲ့အခုတော့ထိန်းကုတ်မဲ့သူမရှိဖြစ်နေပါတယ်ဘယ်အဖွဲ့အစည်းကမှထိန်းချုပ်နိုင်တဲ့အချိန်တွေမရှိလို့ရွှေရှာပွေရေးဟာစီးမဲ့ကမ်းမဲ့ဖြစ်နေပါတယ်စစ်ကောင်စီမတိုင်ခင်ကအစိုးရလုပ်ငန်းရှင်နဲ့ရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေပါဝင်တဲ့သုံးဝင့်ဆိုင်အဖွဲ့ကကွင်းစင်းလေးလာစစ်ဆေးတာမျိုးရှိခဲ့ပါတယ်အခုတော့စစ်ဆေးမှုတွေလုံးဝရပ်ဆိုင်းသွားပါတယ်ရွှေရှာသူတွေဟာစစ်ကောင်စီတပ်ရှမ်းပြည်လက်နက်ကိုင်အဖွဲ့နဲ့ KIA ကချင်လွတ်မြောက်ရေးတပ်ကိုစစ်ကြေးပေးပြီးနားလည်မှုနဲ့တူးဖော်နေကြတာဖြစ်ပါတယ
်ဒါပေမဲ့ရွှေတူးဖော်မှုကိုပိတ်ပင်ထားတယ်လို့ KIA ဗိုလ်မှူးကြီးနော်ဘူးကဆိုပါတယ် အထူးသဖြင့်ပြည်သူ့ချမ်းမြေလေယာဉ်မြေနဲ့အများနဲ့ဆိုင်ရဲ့မြေနေရာမှာရွှေလုံးဝတုဖော်ခွင့်မပေးဘူးလို့ဆိုပါတယ် NLD အစိုးရလက်ထက်မှာ2020မေလအထိကချင်ပြည်နယ်ကမြို့နယ်၁၁နယ်မှာအသေးစားရွှေလုံးကွက်200ကျော်နဲ့လက်လုံလက်စားရွှေလုံးကွက်260ကျော်ကိုလုတ်ပိုင်ခွင့်ပေးခဲ့တယ်လို့ပြည်နယ်အစိုးရကစည်းရင်းထုတ်ထားပါတယ်ဒါပေမဲ့အင်းတော်ကြီးကန်ဒေသမှာလုတ်ကွက်ချပေးမှုလုံးဝမရှိကြောင်းသိရပါတယ်အခုတော့ကံကောတော့မဲ့လက္ခဏာတွေတွေ့နေရပါပြီဟူကောင်းတောင်ကြားဘင်းမဲ့တော်ဒေသနဲ့မြောက်ပိုင်းတန်တန်းဒေသတွေမှာလည်းရွှေတူးဖော်မှုတွေရှိနေပါတယ်တကယ်တော့စစ်တပ်ထိန်းချုပ်မှုအများဆုံးဒေသတွေမှာတရားစတဲ့အရင်အမြင့်အများဆုံးထုတ်ယူနေကြတာတွေ့ရပါတယ်ဇွန်ပရာဘုံနဲ့မချမ်းဘုံမှာလည်းရွှေတူးဖော်မှုကြောင့်လူဘဝရက်တည်ရထိခိုက်လာတာတွေ့ရပါတယ်ဟုံးမလေးမြို့နယ်မှာလည်းလိုက်စင်မဲ့ရွှေလုံငန်းအများအပြားရှိပါတယ်။ချင်းတင်းနဲ့ဥရုမြေကျောင်းကရွှေတူးဖော်သူတွေဟာရှမ်းနီတိုက်ဖွဲ့နဲ့စစ်ကောင်စီတပ်ကူတာမကဘဲ KIA ကိုလည်းစစ်ကြေးပေးရကြောင်းသိရပါတယ်ခင်ဗျာ
။ဟူအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့ပတ်စင်ကျမ်းမာရေးအစီအစဉ်ကိုတင်ပြပါမယ်။ COVID-19 နောက်ဆုံးလှိုင်းမြမပြည်မှာပြန့်ကျလာခြင်းကဘာမှာတော့ COVID မျိုးကွဲ Omicron ရဲ့မျိုးကွဲစိတ်သစ်တွေထပ်ပေါ်လာနေပြီး COVID စီးတမျိုးအနိသင်ပြတ်သွားစေခဲ့တယ်လို့ကျမ်းမာရေးပညာရှင်တွေကပြောပါတယ်။အထူးသဖြင့်အိန္ဒိယနဲ့စင်ကာပူမှာနောက်ဆုံးတွေ့တဲ့မျိုးကွဲစိတ်သစ် XBB ကြောင့်ကိုဗစ်ကာကွယ်ဆေးအပါအဝင်တခြားဆေးတွေကိုရောထိခိုက်နိုင်ပါသလားဒီအကြောင်းကိုတော့နယူးယောက်မြို့ဝိတ်ကော့ဟိုက်ဆေးရုံကညွှန်ကြားရမှုနဲ့မြန်မာကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းကတဆင့်ကူညီပေးနေတဲ့ကုဆေယောဂအထုကဒေါက်တာဇီယာသက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်အခုနောက်ဆုံးလှိုင်းကပြန်ပြီးတော့ကျလာချိန်ပေါ့နော်ဒါပေမဲ့တစ်ဖက်မှာအရှဘက်အပေါ်ဘက်ပေါ့အထူးသဖြင့်အရှေ့တောင်အရှမှာရောကမ္ဘာနေရာတချို့မှာပါဒီကိုဗစ်မျိုးကွဲစိတ်သစ်တွေထပ်ပေါ်လာတဲ့ခါကျတော့ဒီနိုင်ငံတကာနောက်ဆုံးအနေအထားရပေါ့နော်မြန်မာနိုင်ငံအတွက်ဘယ်လိုအဓိကကြိုတင်ပြင်ဆင်သင့်တာကိုအဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြကြရလဲဆရာကြီ
းဒီကိုဗစ်ကတော့လောလောလတ်လတ်ကမ္ဘာလုံးမှာတော့ငြိမ်သွားတယ်ချီပေါ့လေမျိုးကွဲတဲ့ variants တွေတော့ပေါ်လာတယ်ပေါ့ကျွန်တော် US မှာကြည့်လာ3-4လလောက်ကျတော့ October ပြီးခဲ့လာဆိုကျွန်တော် BA4 BA5 လောက်ကတော့တော်တော်ပြည့်အများဆုံးဖြစ်ဒါပေမဲ့ဒီ October လလောက်မှာကျွန်တော်တို့စပြီးတော့တချို့သောနိုင်ငံတွေ England နဲ့ Canada တွေပေါ့နော်နောက်တစ်ခုကတော့အရင်တော့ကျွန်တော်တို့ဖြစ်ခဲ့သလိုပဲ Omicron မျိုးကွဲတွေစခဲ့တဲ့ India မှာပေါ့နော်သူတို့စပြီးတော့ဒီမျိုးကွဲအစ်တစ်ခုဖြစ်တဲ့ XBB ဆိုပြီးတော့ strain တစ်ခုထွက်လာတယ်ဆိုတော့အစပိုင်းတော့ဆိုတော့တော်တော်လေးကိုကြောက်ကြပေါ့နော်စင်ကာပူဒီ Ministry of Health ဆိုပါလို့ကနေအစတော်တော်လေးကိုသတိပေးတဲ့အချက်တွေပေါ်လာသူတို့တွေ့ရှိချက်ပေါ့နော်ဆိုတော့ဒီ XBB ဆိုတဲ့မျိုးဝါလေးဆိုတာတဲ့ဒီ Omicron မျိုးဝါနှစ်ခုပေါင်းစပ်ထားတဲ့ဟာဖြစ်နေတယ်အဓိကတော့ဒီ Omicron ရဲ့အစဆုံးဖြစ်တဲ့ဒီ5လို့ဟာမျိုးပေါ့လေအဲ့ရနေစင်စင်သက်လာတဲ့အပိုင်းဆိုတော့သူက for most immune invasive ပေါ့နော်ဟို vaccine တွေကို invasion ပေါ့နော်သူကတော့ vaccine မတိုးတော့ဟာများဖြစ်မလားဆိုပြီးတော့သူကထင်လာတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီမျိုးကွဲစိတ်သစ် XBB ပေါ့နော်သူရဲ့ကိုယ်ခံမတိုးတဲ့အနေအထားကိုလက်တွေ့ဘယ်လိုတွေ့ထားလဲဆရာကြီ
းတကယ်လက်တွေ့ရတော့ဒီသူတို့ကတော့ immune invasive ဆိုတဲ့စကားလုံးကတော့မှန်တော့မှန်ပါလေအဲ့ဒါဘာမှသွားပြီးတော့ကျွန်တော်တို့အသုံးမဝင်တော့တယ်လေဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာဒီမှာပေါ့အထူးဖြင့် US မှာအများစုသုံးခဲ့တဲ့ monoclonal antibody ပေါ့နော်ဒါကတော့အရှိတောင်အရှမှာတော်တော်လေးကိုမရတော့ဘူးရှားပါတယ်ဒီမှာကတော့ကျွန်တော်တို့တော်တော်သုံးပါတယ်ဒီ monoclonal ဒီချိန်တခါတော့ကျွန်တော်တို့အရန်ကိုသုံးခဲ့ပါတယ်ဆိုတော့သုံးတဲ့အတွက်မှာ monoclonal ရဲ့မကောင်းတဲ့အချက်ကကျွန်တော်တို့စပြီးတော့သုံးခဲ့တဲ့ monoclonal တွေတစ်ခုပြီးတစ်ခုကျွန်တော်တို့ဆုံးရှုံးသွားတယ်ထွက်လာရတယ်ပေါ့နော်သုံးလို့မရဘူးပေါ့လေအခုလက်ရှိသုံးနေတဲ့ monoclonal ဒီလည်းနောက်ဆုံးပဲရှိတာဒါထက်နောက်မှလည်းပေါ်လာတာမရှိသေးပါဘူးဆိုတော့အဲ့ဒီ monoclonal လည်းဒီအခုထွက်လာတဲ့ strain တွေကဘာမှသိပြီးတော့မတိုးတော့ဘူးပေါ့လေဆိုတော့အဲ့ဒါကိုကျွန်တော်အဓိကသူတို့သုံးတာပါ immune invasive variant ကိုကျွန်တော်တို့သုံးလိုက်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီမျိုးကွဲစိတ်တက်ကအရင်မျိုးကွဲတွေထက်ပေါ့နော်ပို့ပြီးတော့ဆုံးရမယ်တဘောရှိလားဆရာ
ကျွန်တော်တို့နားလေတဲ့တောက်ပေါ့နော်အခုဒါကတော့နည်းနည်းလေးအစ်စ်တော့ရှိနေသေးတာပေါ့နော် ဒီ XBB ပေါ့နော်သူတို့ကတော့ကိုက XBB ကိုထပ်ပြီးတော့ခွဲလိုက်ပြီးတော့ BB1 BB2 BB3 ရယ်ဆိုတော့သူတို့ကတော့ပြောနေကြတာပေါ့လေဒါကတော့ scientist တွေရဲ့အသုံးတုံးတွေပေါ့နော်ဒီတရုတ်ပြည်မှာကတော့ဒီ immune invasion immune escape လို့သုံးတာကတော့အဓိကဒီ monoclonal ကို effective ဖြစ်လားမဖြစ်လားပေါ့မှာကျွန်တော်တို့သုံးတယ်ပေါ့နော်ဒီ monoclonal တစ်ခုဖြစ်တဲ့ Avel Shield လို့ခေါ်တာပေါ့နော်ဒါကတော့ကျွန်တော်နောက်ဆုံးဒီနိုင်ငံမှာသုံးနေတဲ့ဟာပေါ့နော်ကျွန်တော်တို့ကအရင်တော့ဘယ်လိုဖြစ်လဲဆိုတော့ဒီလောလောဆယ်မှာ COVID ရတယ်ဆိုရင် Paxlovid တို့ Monjuvir တို့မရသေးတဲ့အချိန်မှာဆိုရင်ဒီ monoclonal ပဲအားကိုးရတာလေဆိုတော့ monoclonal infusion တစ်နာရီပေါ့နော်ဆိုတော့ဒီကောင်တွေကအခုကတို့ကျွန်တော်သုံးနေတဲ့နောက်ဆုံးဒီ Avel Shield လို့ခေါ်တာပေါ့နော်အဲ့ဒီဆေးကိုမတိုးတဲ့အပိုင်းတွေတွေ့လာတယ်ဆိုတော့အဓိကအဲ့ဒါအကြောင်းသူက immune escape တွေပြောတာပေါ့နော
်ဟုတ်ကဲ့ဆရာဒီနေရာမှာအရင်ထိုးဆေးတစ်မျိုးကတော့အခုမျိုးစိတ်ကွက်တဲ့ကြောင့်ပေါ့နော်အာနိသင်ပြတ်သွားတဲ့သဘောပေါ့
ဟုတ်ပါတယ်ဒါပေမဲ့လေအခုကျွန်တော်တို့လက်ရှိထိုးနေတဲ့ vaccine တွေကတော့ဒီရောဂါကို serious ဖြစ်အောင်ကာကွယ်နိုင်တာဆိုတော့ဒေါ်လောသလတ်ဖတ်မိတဲ့လောက်ပေါ့နော်ဒီအိန္ဒိယမှာလူအသေးပြောက်များတာတွေပါတော့မတွေ့ပါဘူးအခုဒေါ်လောဆယ်နိုဗမာလအတန်းပိုင်းပေါ့နော်လာတဲ့သတင်းတွေပေါ့လေဆိုလို့ရှိရင် disease အနေထားကတော့ mild disease ပဲဒီအိန္ဒိယမှာဒီ omicron variant ဖြစ်တဲ့ xbb variant မှာဆေးရုံတင်ပြီးတော့အသက်ရှင်လမ်းကြောင်းပေါ်ရောက်သွားတဲ့လူတွေနောက်ဆိုအသက်ဆုံးရှုံးသွားတဲ့လူတွေမရှိသလောက်ကိုရှားပါတယ်ဆိုပြီးတော့ထွက်လာတယ်ပေါ့နော်သူက xbb နဲ့ xbb1 ဆိုပြီးတော့အဲ့ဒီလူတွေကိုပြန်ကြည့်လိုက်လို့ရှိရင်အများစုသောလူတွေ vaccine ကိုရပြီးတဲ့လူတွေပါပဲနောက်တစ်ခုကလည်းကျွန်တော်တို့ဒီနိုင်ငံရဲ့ expert ပေါ့နော်ဒီ forty ကဒီ winter မှာတော့ဒီလိုဟာမျိုးတွေရတော့ရှိပါလေဒီလို search တွေရတော့ expert လုပ်ထားတယ်နံပါတ်တွေတက်လာမယ်ပေါ့လေ January လလောက်ဆိုရင်တော့အမြင့်ဆုံးလောက်ထိဖြစ်နိုင်တယ်လူနည်းလူသွားပဲပေါ့နော်အခုကဒီ tourism တွေအကုန်ပြောင်းပွင့်လိုက်တာလေနိုင်ငံတကာလေကြောင်းလိုင်းတွေကလည်းဒီတိုင်းပဲသွားလာနေတယ်ဘူးပိတ်ထားတဲ့နိုင်ငံတွေလည်းမရှိတော့ဘူးဆိုတော့တခါ New York ဒီ another wave of XBB ဖြစ်လာမလားပေါ့လေ concern ဖြစ်ကြတာပေါ့လေဆိုတော့ concern ဖြစ်တာကတော့ concern ဖြစ်တယ်ကိုယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒါမျိုးကိုအရင်တုန်းက2020တုန်းကပေါ့နော်ဒီလို concern ဖြစ်ရကောင်းမှမသိတဲ့အခါကျတော့အကြီးအကျယ်ကိုခံလိုက်ရပြီးသွားပြီလေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုတစ်ခါဒီမျိုးကွဲစိတ်တွေပြပေါ့နော်ဘလူးချိုးသတိပြုဆရာတွေကတွေ့ထားပြီလဲဆရာ
ချုပ်ပြီးတော့ပြောရလို့ရှိရင်တော့အခုရတဲ့ဒီကမ္ဘာလုံးကနေအထူးသဖြင့်ပေါ့နော်အိန္ဒိယပေါ့ပြောတဲ့အရာတော့ဒီယောဂါဒီပြင်းပြင်းထန်ထန်မဟုတ်တော့တော့ယောဂါလက္ခဏာစိုးစိုးဝါးကြီးမဟုတ်ပါဘူးနောက်တစ်ခုကအသက်သေးချေလောက်တဲ့အထိဒုက္ခရောက်လိုက်တယ်နေယောဂါအနေနဲ့တခုတော့မဟုတ်ပါဘူးဒါပေမဲ့လေဒီ XBB variant ဒီတဲ့ဂျင်းစင်ကာပူကအစပြောလိုက်တဲ့အခြေအနေကတနည်းကိုလူရောက်19,000 18,000 လောက်ဒီဖြစ်တယ်ဆိုပြီးဒီနိုဝင်ဘာဒီလဇန်ပေါ့နော်အောက်တိုဘာလကုန်ကနေလောက်မှာအဲ့မှာတော်တော်လေးကို hot topic ဖြစ်လာတယ်အဲ့တော့ဘယ်လောက်ထိ expect လုပ်ထားလဲဆိုစင်ကာပူ government ကဒီ mid november လောက်ထိမှာတရက်တရက်ကိုတောင်းငန်းထက်မှာ case ဖြစ်လာနိုင်တယ်ဆိုပြီးတော့ဒီလည်းပြောတော့နောက်တစ်ခုကပါ report လုပ်လဲဆိုတော့ဒီ variant ဒီပထမတစ်ပတ်ပေါ့နော်အဲ့ဒီအပတ်အတွင်းမှာဖြစ်တဲ့ case အကုန်လုံးရဲ့ 50 plus percentage ဒီမျိုးကွဲရနေဖြစ်လာပါတယ်ဆိုပြီးတော့စင်ကာပူ government ပြောလိုက်တာနည်းနည်းလေးတကယ်ပါလို့စပြီးတော့ပြန်ကောင်းထောင်ထားတဲ့အပိုင်းလေးရှိလာတယ်ပေါ့လေပြီးတော့စင်ကာပူမှာအရန်ကို transmissibility များတယ်ပေါ့ကွာတော့ transmissibility များတယ်ဆိုတဲ့အပိုင်းတွေကလည်းအများကြီးပိုလာတယ်နံပါတ်1ကအခုကဘယ်နေရာမှာမှဟို risk ကိုပိတ်ထားရတည်တော့ကိုရသူရုပ်ရှင်ုံတို့တခြားသောနေရာတွေအခုတော့ဘာမှဝစ်စရာမလိုတော့လေမြန်ပေါ်မှာလည်းဝစ်စရာမလိုဘူးယထားပေါ်မှာလည်းဝစ်စရာမလိုဘူးကာစီနိုမှာလည်းဝစ်စရာမလိုဘူးဆိုတော့ပူလာနိုင်တဲ့အကြောင်းရင်းကအရန်ပေါ်တာပေါ့အရင်တော့ဆိုကိုက public transportation သွားလို့ရှိရင်ကို mask မတပဲနဲ့ဝင်လို့မရတာဓမင်းဆိုင်တွေကိုသွားလို့ရှိရင် mask မတပဲနဲ့ဓမမောလို့ရှိရင်အပြစ်မှမစားရင်ဒါမျိုးဆိုလို့မရဘူးလေဆိုတော့သူတို့ပြောတဲ့ data ကတော့ဟို alarming data တော့ဖြစ်ချင်းဖြစ်မှာပါဒါပေမဲ့လေဒီဘက်ကနေအိန္ဒိယကနေပြန်ပြီးတော့ခြေပတဲ့ data very mild disease ပေါ့နော်ဆိုတော့ကျွန်တော်တို့အနေနဲ့ပြောရရင်တော့စောင့်ကြည့်ရအောင်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများကျေးဇူးပါဆရာ
ကိုဝင်းမရဲ့ပတ်စဉ်စီစဉ်တင်ဆက်တဲ့ကျမရဲ့စီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါ။နေဆက်ဒေတာသတင်းတောက်တွေအပတ်စဉ်စူးစီးတင်ပြပေးနေတာဖြစ်ပါတယ်။
ပါစင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့မင်းပြားမြို့နယ်မှာစစ်ကောင်စီရဲ့ဇက်ရည်ရင်နစည်းကိုအေအေကကြားဖြတ်တိုက်ခိုက်ခဲ့ပြီးနောက်စစ်တပ်ကလက်နက်ကြီးတွေနဲ့လူနေတဲ့ရွာတွေဘက်ကိုပြန်လည်ပစ်ခတ်ခဲ့တာကြောင့်အိမ်ဆက်5လုံးလောက်ပျက်စီးခဲ့ပါတယ်သတင်းလောတွေထဲမှာတော့စစ်ကောင်စီကပြင်ဆင်ထုတ်ပြန်လိုက်တဲ့အမျိုးသားပညာရေးဥပဒေဟာတိုင်းသားဘာသာစကားသင်ကြားမှုကိုကန့်သတ်လိုက်တာဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မြင်းပြမြို့နယ်မှာနိုဝင်ဘာလ၈ရက်နေ့မနက်ပိုင်းကစစ်ကောင်စီဇက်ရဲရဲနစည်းကိုရခိုင်တပ်တော်အေအေကကြားဖြတ်တိုက်ခိုက်ပြီးတဲ့နောက်စစ်တပ်ကလက်နက်ကြီးတွေနဲ့လူနေရွာဘက်ကိုပြန်လည်ပစ်ခတ်တာကြောင့်အ ਨੇ ဆုံးအိမ်ဆက်5လုံးပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီလိုပျက်စီးသွားတဲ့နေအိမ်တွေကတော့မြင်းပြမြို့နယ်ဖလောင်းပြင်ရွာက6လုံးစက္ကရီကျေးရွာအုတ်ချုပ်ရဲမှုအိမ်အပါဝင်3လုံးချောင်းရှည်ရွာက1လုံးနဲ့ကြားရဲပြင်ရွာက4လုံးတို့ဖြစ်ကြပါတယ်ဆက်ရည်ရင်နစည်းနဲ့မြင်းပြမြို့နယ်မဲတော်တောင်မှာတတ်ဆွဲထားတဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အခုလိုနေအိမ်တွေပျက်စီးသွားခဲ့တာပါဒါပေမဲ့လူတွေကတော့ထိခိုက်မှုမရှိဘူးလို့ဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့ကဒေသခံမျိုးတာနီယောက်ကိုစစ်ကောင်စီတပ်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့ပတ်သက်ဆက်နွယ်တယ်လို့ဆွတ်ဆွဲပြီးဖမ်းဆီးသွားတယ်လို့မိသားစုနဲ့နှိစသူတွေကပြောပါတယ်ကြောက်မဲမြို့68ရိတ်တာရှေ့ရှိအသက်20အရွယ်လူငယ်မျိုးသားတယောက်ကိုသူ့ရဲ့နေအိမ်ကနေဖမ်းဆီးသွားပြီး9ရက်ကွက်နေအသက်35နှစ်အရွယ်မျိုးသားနောက်တဦးကိုတော့ကြောက်မဲကားကိတ်ကနေဖမ်းဆီးသွားတာဖြစ်ပါတယ်အသက်35နှစ်အရွယ်မျိုးသားဟာကားကိတ်ကိုသူ့နာမည်နဲ့ရောက်လာတဲ့ပစ္စည်းသွားထုတ်တဲ့အချိန်အဲ့ဒီပစ္စည်းတွေဟာ PDF တွေအတွက်ထောက်ပို့ပစ္စည်းတွေဆိုပြီးစစ်တပ်ကစောင့်ပြီးဖမ်းဆီးသွားတာလို့သူ့ရဲ့မိတ်ဆွေတယောက်ကပြောပါတယ်ဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကိုဒီနေ့ဒီချိန်ထိပဲနေရာမှာဖမ်းဆီးထားတယ်ဆိုတာကိုမသိရသေးတဲ့အတွက်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်
စစ်ကောင်စီကနေဥဆောင်ကျင်းပတဲ့အခုနှစ်တောင်ကြီးမြို့တဆောင်းနိုင်ပွဲတော်ကိုလူစီကားစီဖို့အတွက်ဆိုပြီးစစ်တပ်ကနေရက်ွက်ထဲကလူတွေကိုပိုက်ဆံပေးငားယူရတယ်လို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာလ9ရက်နေ့တဆောင်းနိုင်ပွဲတော်ဖွင့်ပွဲမိပရိတပင်လဲ့လဲဖို့တယောက်ကိုကြက်တောင်းစီနဲ့နိုဝင်ဘာလ9ရက်နေ့မှာပြုတ်လုတဲ့ပိတ်ပွဲရက်တွေမှာပါဝင်ဖို့တယောက်ကိုကြက်နှစ်တောင်းစီစစ်တပ်ကပိုက်ဆံပေးပြီးပွဲတက်ခိုင်းတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ပိုက်ဆံယူပြီးပွဲသွားတက်သူများစုကတော့ရက်ွက်အတွင်းလောင်းကစားဝိုင်းကလူတွေမူးယစ်တောက်စားနေသူတွေတာဖြစ်ပြီးမိပရိတပင်ကိုလည်းမလုံမနီရညွန်ကြားခံထားရတဲ့ရက်ွက်တွေကဖြစ်တယ်လို့တိရခန်အသက်30ကျော်အရွယ်လူငယ်တယောက်ကပြောပါတယ်။တာမန်တိရခန်တွေကတော့လုံခြုံရေးအတွက်စိုးရိမ်ကြပြီးပွဲမတက်ကြပါဘူး။စစ်တပ်ကနေအာဏာမသိမ်းခင်တုန်းကတောင်ကြီးတဆောင်းနိုင်ပွဲတော်ဟာမြန်မာနိုင်ငံရဲ့နာမည်ကြီးမီးပုံးပြန်ပွဲတော်တစ်ခုဖြစ်ပြီးရက်နီးရဲ့ဝေးကလာတဲ့ဧည့်သည်တွေနဲ့အထူးစီကားလာတဲ့ပွဲတော်ဖြစ်ပါတယ်
။မွန်ပြည်နယ်တောင်ပိုင်းခေါ်စာမျိုးအခြေဆိုင်စစ်ကောင်စီတပ်ရင်းကညပိုင်းအချိန်တွေမှာလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ခဲ့လို့ဒေသခံတို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးစိုးရိမ်မှုတွေရှိနေကြပါတယ်။ခေါ်စာမျိုးအခြေဆိုင်ခရယာတုံးစစ်တပ်ရင်းကနေနိုဝင်ဘာလ5ရက်နေ့ကညဦးပိုင်းအချိန်ကစပြီးည10နာရီကျော်အထိမြို့နယ်အနီးတစ်ဝိုက်နေရာတွေကိုပစ်ခတ်ခဲ့တာကြောင့်အသက်9နှစ်အရွယ်အမျိုးသမီးငယ်လေးနှစ်ယောက်နဲ့အသက်60အရွယ်လူကြီးတစ်ယောက်နဲ့ကြီးကြီးစားထိမှန်ခဲ့တာပါ။ထိမှန်ဒဏ်ရာရရှိခဲ့တဲ့သူတွေကိုရေးမြုပ်နယ်ပြည်သူစေယုံကိုပို့ဆောင်ထားပြီးတစ်ချိန်တည်းမှာပဲခေါ်စာမျိုးမှရဲစခန်းကနေလဲသနတ်တံတွေ6လမ်းပစ်ခတ်နေတယ်လို့တရခန်တွေကပြောပါတယ်
ချမ်းအေးတဲ့ဆောင်းရာတွေဝင်စားပြုတ်လာတာနဲ့အမျှအလူရှင်တွေနှဲပါလာတာကြောင့်ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့ပေါ်ကစစ်ဘေးရှောင်နေကြတဲ့ပြည်သူတွေအတွက်အနှွေးထည်နဲ့ဆောင်းတွေလိုအပ်မှုမြင့်တက်နေတယ်လို့ပလက်ဝမြို့ကစစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်ပလက်ဝမြို့ကစစ်ဘေးရှောင်ပြည်သူတွေဟာ2020ခုနှစ်တုန်းကတော့ချင်းပြည်နယ်အစိုးရ NGO ပုဂ္ဂလိကအဖွဲ့အလူရှင်တွေကဆောင်းတွင်းအနှွေးထည်ဆောင်းတွေကူညီလူသားမှုတွေရှိခဲ့ပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့လမ်းပန်းဆက်သွယ်မှုခက်ခဲမှုလုံခြုံရေးတင်းကျပ်မှုတွေကြောင့်ကုညီထောက်ပံ့မှုတွေမရကြတော့တာဖြစ်ပါတယ်။အခုပလဝမြို့ပေါ်မှာတက်ကြီးရွယ်အိုတွေကိုဝန်ဆောင်တွေကလေးငယ်တွေအပါအဝင်စစ်ရှောင်း 9,000 ကျော်ရှိနေပြီးသူတို့အတွက်ဆောင်းတွင်အဝတ်ထည်တွေမကပဲအာဟာရဖြစ်ဆက်စာနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ကုညီသူတွေကပြောပါတယ်။
က Kayin Muda, Sion, can you think of name me, Tema? Palan down tiny, Sayongo, Sita Kalene, Jirin, a Pika carrier, Sayongo, ya, you pay tired, looky and a tayin, tayin, muga, piovare, no balatia nigga, Sakaka, she lay out can, Kamaya, leton, ya, she tayin, come on, monga, palan down tiny, Sayongo, Diana say, Mamma, and Hacha, Pika carrier, John, Dinet, Dichin, Sayongo, ya, you pay tired, looky, and you got topian, habare, can you think of name me, Pamunia, don't she?
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်ကောင်စီကပြင်ဆင်ထုတ်ပြန်လိုက်တဲ့အမျိုးသားပညာရေးဥပဒေအားဒိုင်းနာဘာသာစကားသင်ကြားမှုကိုကန့်သတ်လိုက်တာဖြစ်တယ်လို့မြို့မျိုးသားပညာရေးကော်မတီဝင်ဆရာဆရာမတွေကပြောဆိုလိုက်ပါတယ်အခုစစ်ကောင်စီကပြင်ဆင်ထုတ်ပြန်လိုက်တဲ့အမျိုးသားပညာရေးဥပဒေကတိုင်းနာဘာသာစကားသင်ကြားမှုကိုချုပ်ကန့်ကန့်သတ်လိုက်တာဖြစ်တယ်လို့မြို့မျိုးသားပညာ
လာအစီမှာပဲတင်ကြရမယ်ဆိုတော့အဲ့ဒါကိုကတ်တက်လိုက်တာကျွန်တော်မြင်တာကအဲ့ဒါကပို့ပြီးတော့ဟိုချုပ်ကန်မှုတင်ကြလိုက်တဲ့ပေါ်ဒီလိုဒီဖက်ဒရယ်စနစ်ကိုဥတည်ပြီးသွားတဲ့အခါမှာဒါမျိုးကိုမလုပ်သိဘူးလို့ကျွန်တော်တို့မြင်ပါတယ
်တမရဦးသိန်းစိန်နဲ့ထက်2014ခုနှစ်မှာအမျိုးသားပညာရေးဥပဒေကိုပြည်ထောင်စုလွှတ်တော်ကအတိပြုပြဋ္ဌာန်းခဲ့ပြီး2015ခုနှစ်ဇွန်လမှာတည်ဆဲဥပဒေတွေနဲ့အညီပြင်ဆင်ဖြည့်ဆွက်ခဲ့ပြီး2022ခုနှစ်အောက်တိုဘာလ29ရက်နေ့မှာလက်ရှိစစ်ကောင်စီကပြန်လည်ပြင်ဆင်လိုက်တာပါမော်မျိုးသားပညာရေးဌာနကဆရာဝမိကျဲတော်ကတော့တိုင်းရင်းသားကလေးတွေဗမာမှုပြုခန့်ရတာလို့ပြောပါတယ်
မြန်မာဘာသာစကားကိုအစတင်ငန်းသုံးဘာသာစကားဖြစ်အသုံးပြုရမည်ပြောင်းလိုက်တဲ့အခါကျတော့ဒီတိုင်းနာကလေးတွေအတွက်ဗမာစကားနားမလဲတဲ့ဘာသာစကားနဲ့သိနေတဲ့အခါကျတော့ဗမာမှုပြုခံရတယ်လို့ကျွန်တော်တို့မြင်တာပေါ့နော
်ဒီမိုကရေစီပညာရေးတစ်ဖက်ပေါ်ပေါက်လာပြီးနောက်ပိုင်းပြဋ္ဌာန်းလာခဲ့တဲ့တိုင်းရင်းသားဘာသာစကားသင်ကြားရေးဥပဒေကိုအခုလိုပယ်ဖျက်လိုက်တာဟာဗမာစကားမပြောတတ်တဲ့တိုင်းရင်းသားကလေးတမားများစွာအတွက်ရက်ဆက်ရရောက်တယ်လို့တိုင်းရင်းသားပညာရေးအကြံပေးဆရာဒေါက်တာတိုင်းနိုင်ကသုံးတပ်ပါတယ
်။ဒါတော်တော်လေးနိုင်ကျင့်လို့မှုနဲ့ပြင်းထန်တဲ့ဖိနှိပ်ချုပ်ချယ်မှုလို့မြင်မိပါတယ်။ဘာသာစကားတန်ရန်ဇာတာကိုလည်းပဲတန်ဖိုးမထရရောက်ပါတယ်။ပို့ပြီးတော့အရေးကြီးတာကတော့မိခင်ဘာသာစကားဗမာမဟုတ်တဲ့ဗမာစကားကိုလုံးဝမပြောတတ်တဲ့တိုင်းရင်းသားကလေးငယ်တမ်းပေါင်းများစွာအတွက်အလွန်ပဲရက်ဆက်ရရောက်တယ်။
အမျိုးသားပညာရေးဥပဒေကိုလွှတ်တော်မရှိတော့တဲ့အခုလိုအာဏာသိမ်းကာလမှာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်လက်မှတ်ရေးထိုးပြီးပြင်ဆင်ပြောင်းလဲခဲ့တာဖြစ်ပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့ကစစ်ဘေးရှောင်စခန်းတွေကိုစစ်ကောင်စီကပိတ်သိမ်းခိုင်းပြီးတော့စစ်ဘေးရှောင်ပြည်သူတွေကိုနေရပ်ပြန်ကြဖို့ညွှန်ကြားထားပေမဲ့စစ်ဘေးရှောင်တွေကပြန်နိုင်တဲ့အခြေအနေမရှိသေးဘူးလို့ပြောပါရယ်။ကျွန်မအမည်ကနေတင်ဆက်ပေးပါမယ်။ကြောင်မဲမြို့တွင်ကစစ်ဘေးရှောင်စခန်းတွေကိုပိတ်သိမ်းမှုရည်ရွယ်ချက်နဲ့စစ်တပ်ကစစ်ဘေးရှောင်ပြည်သူတွေကိုနေရပ်ပြန်ရေးညွှန်ကြားလာတာဖြစ်တယ်လို့ဟူးစွန်ရွာကနေကြောင်မဲကိုစစ်ဘေးတင်းရှောင်လာတဲ့စစ်ရှောင်မျိုးသမီးတယောက်ကပြောပါရယ်
ညာခိုင်းနာဟိုပြတက်ကတော့ပြောတာကြောက်မင်းမျိုးမှာဟိုဒုက္ခတင်မရှိမှာမရှိရဘူးပဲအဲ့မျိုးပဲပြောတယ်ပြောပြန်သွားလို့ရှင်ပြန်လို့မရတော့လေဟိုဒီမတို့ရွာခုဆုံရပါနေတဲ့ပြတက်ကမပေးပြန်တော့လေဒီမတို့ရွာနေတဲ့ဟာပြတက်ကတော့ပလောင်စစ်သားတွေဆိုတာတိအောက်အေးမှာလေပြန်သွားရင်လေဟိုအရှင်လည်းမပြေဘူးပြန်သွားလို့ပြန်လို့ရတယ်ဟိုပါလေဒီမတို့အိမ်ထဲမှာပါမဆိုမရှိတော့လေသူတို့အကုန်လုံးယူသွားတယ်ဟိုပါလေတတိပြည့်ပြည့်ကြားတာတော့ဟိုတိအောက်အေးအဖွဲတွေအကုန်လုံးယူသွားတယ်
လက်တလောကြောင်မဲမျိုးနဲ့အတွင်းတိုက်ပွဲအခြေအနေတွေကငြိမ်သက်နေပြီမဲ့ဟူးစွန်ကျေးရွာထဲမှာ TNL အဖွဲ့ကတက်ဆွဲထားပြီးစစ်ကောင်စီတပ်အပြင်တိုင်းသားလက်နက်ကန်အဖွဲ့ပေါင်းစုံတို့ကလည်းစစ်ကြေးအခွင့်အရေးတွေကောက်ခံနေတာနဲ့လုံခြုံရေးပိုင်းလည်းစိတ်မချရသေးတာကြောင့်နေရပြန်ရေးကအဆင်မပြေသေးဘူးလို့စစ်ဘေးရှောင်အမျိုးသားတယောက်ကပြောပါရယ်
ပြန်လို့လည်းမပြန်ရေးဘူးလို့ဖြစ်တယ်လေ။မာမာလည်းဟိုလိုမျိုးလုံခြုံမှုမရှိသေးဘူးလေ။အေးရှင်းရှင်းမဖြစ်သေးဘူးလေ။ရှင်းရှင်းရေးမရသေးဘူးပေါ့
။ဒီလိုအခြေအနေတွေကြောင့်ဟူးစွန်မြိုင်ဆိုင်တွန်ဟိတ်စတဲ့ကျေးရွာတွေကစစ်ဘေးရှောင်တွေဟာနေရက်ကိုမပြောင်းနိုင်သေးပဲ။ကြောင်မဲမျိုးပေါ်ကရှမ်းစာပင်နဲ့ရင်ကျေးမှုပိုင်းနေရာမှာနေထိုင်နေကြပြီးတော့တချို့ကတော့အိမ်ငှားပြီးတော့နေနေကြရတယ်လို့စစ်ဘေးရှောင်တွေကပြောပါရယ်။ Chang Mai Myo Paw ga Sit Pe Shaung Nwe go October La Gung Bai Ma Sakhan Nwe Pait Tain Pi Do Nyan Go Pyan Ja Paw Nyun Ja Tha Bi Me A Chin Ni Go Saung Ji Ni Ja De Lo Shan Sa Pe Ne Yin Ji Mu A Tin Chang Mai Ye Ukkatha Sai Lian Han Ga Pyo Ba De
A Paw Ga Nyun Ja Da Lo Di October Gung Yin Do Pait Tain Pu Lo Pyo De Paw No Di Ya Sai Pwe Shaung De Ya Tu Lu Ye A Khet Khe Go Pyo De Da Mae Pyan Lu Lo Ma Ya Pyan Ma Ya De Chang Ga Paw Ma Yi Yu De Le Shi De A Khe Yue
ဒီဖက်ကလုံချုံရေးအပြေးဝါနဲ့လိုက်ဖို့ပေးနိုင်တယ်လုံချုံရေးယူပေးနိုင်တယ်ဆိုရင်တော့ကျွန်တော်ပြန်မယ်ဆိုပြီးမှအဲ့လိုပြန်တောင်းဆိုတော့ဒီအဲ့လားဆိုရင်တို့ဒီဖက်ကပြောတဲ့ဟာကိုပြန်တင်ပြမယ်ဆိုပြီးမှပဲအဲ့မှလည်းရက်သွားတယ်အခုချိန်ထိ PR တော့ဘာမှမလာဘူး
ဒီစစ်ပေးဆောင်တွေဟာပြီးခဲ့တဲ့နှစ်ကလေးကအစီSSSSA နဲ့SSBBSSA PSLF TNLA မြန်မာမျိုးနယ်မှာစစ်ကောင်စီဇက်ရဲရဲနှစ်စီးကိုအေအေကကြားဖြတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ကလက်နက်ကြီးတွေနဲ့လူနေရွာတွေဘက်ကိုပြန်လည်ပစ်ခတ်တာကြောင့်အနေဆုံးအိမ်15လုံးပျက်စီးခဲ့ပါတယ်။ကြောက်မဲဒေတာခန့်အမျိုးသားနှစ်ယောက်ကိုစစ်ကောင်စီတပ်ကBDFနဲ့ပတ်သက်ဆက်နယ်ရယ်လို့ဆွဆွဲပြီးဖမ်းဆီးသွားတယ်လို့မိသားစုဝင်နဲ့နှိစပ်သူတွေကပြောပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပါ
အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်စင်ကန်တာတွေရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါလိမ့်ရှင်။ အခုတော့သတင်းအချင်းချုပ်ကိုကိုစောမှုကျော်ကပြောပြပေးမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဒီသတင်းပတ်နှောင်းပိုင်းမှာကျင်းပမယ့်အမေရိကန်နဲ့အာဆီယံထိပ်သီးအစည်းအဝေးမှာ American Tamara Joe Biden နဲ့ နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကင်တို့မြန်မာအရေးအပါအဝင်ဒေသတွင်းနဲ့နိုင်ငံတကာကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကပြောဆိုပါတယ်။သမ္မတနဲ့နိုင်ငံသားရဲ့ဝင်ကြီးတို့ဟာအာဆီယံရဲ့အချက်အချာကြားမှုကိုထပ်လောင်းခိုင်မာအောင်လုပ်မှာဖြစ်တယ်လို့မြန်မာနိုင်ငံမှာဆက်လက်ကြုံတွေ့နေရတဲ့လူသားချင်းစာနာမှုနဲ့လူ့အခွင့်အရေးအချက်အလက်တွေအပါအဝင
Yashi Jimpinuha, Lamet, Danelani, Indonesia, and Bali Choma, Chimbame, CY, NRT, Nanganase, G20, Apoe, a CUMA, Tija, Twiso, Mo Season Tabare, Taha, Tamara Baden, Tawan, UB, now by Patamazo, Jane Luzin, Twiso, Mapipare, Kaza, and a good Twiso, Nekha, Nananga, Aja, Pumu, Nashane, Sadway, Lanjang, was sell a Tashibo, Tawan, you move behind Simu. Tawin you mushida pian sai mu ne a chou si ba tu ni de nya ri ma a tu tu kwa pu kwe lou sa mo su de a chat de a pa a wen a dik a swin ne ma phit chang aim yu do ga pyo su tha ba de ka ba si wa yin a chi nai ngan 20 ga khong saung ni ko dai tyao le shi de G20 thait di a si a we go November 15 ye ni Indonesia nai ngan Bali chou ma chin ba de kha ma Russia tamara Vladimir Putin lu ko dai tyao bo Mashibabu, Rashaga Nanganjai, Winji, Saji Lefrogado, a seawago, Tayama Pijang, Indonesia, Tawin Shiduriga Pyosu Tavare, Afghanistan Nangama, a mute media, Akaza Yonego, a Tompukin Pabila Chang, Taliban Tawin Shiduriga Chada, Rene Machinagabare, Jama Kweja Mugo, Malaynara, a mute me Gonzi, Pawarigo, Mwisana Jang, a Kulu Pipiana Pide Jang, Taliban Tawin Shiduriga Pyosu Tavare.
Now, some of the ancient Joko Kuzon Mucho Pjopia Piker Pipparition, Timine Kentu, a season Tolo Yemuga, Kuyemu Pippari, Engineer Rigaro, Jimmy Gunner, Zubel, a theatre Pipparition. Tomorrow viewing Yamabai season, yet Yabai Kunai can say 90 Tolum at Radio Yota, season Riguro, Line to meet a Sakuna Sanga, don't send Nitogani Payu Nas in Nichabarishin, Thorashimianet to Guam Yamabi to Pida Alo, Kuyosi Bashin Lanchami Chabasi, Viewe go up in Nas in Edrele, tomorrow window to window the Alunga, two pages of Demarishin, Tima Thinky Taipa.
This program has come to you from the Voice of America, Washington.